Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ10ရက်ဗိုလ်တုံးနေ့ညပိုင်း VOA စီစဉ်တွေကိုမေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ထုံလင်းပေးနေပါတယ်။ဒီမှာဤတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှု James Comey ပေါ် Democratic Republican Party နှစ်ဖက်စလုံးကတစ်ဖက်မှာတယောက်မှအယုံကြည်မရှိတော့ဘူးဆိုပြီးသမ္မတ Donald Trump ကပြောဆိုလိုက်ပြီးယာရုကထုတ်လိုက်တဲ့သူ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။တောင်ကိုရီးယားမှာဒီကနေ့ချန်သစ္စာချိန်ဆိုပြီးသမ္မတအသစ်ဖြစ်လာတဲ့မွန်ဂျေအင်းကပြည်တွင်းပြည်ပပြည်ရင်ပြောင်းလဲရေးလှုပ်ဆောင်မှုကတိပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူချင်းချန်ပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှတော့တာရှင်ရီနားဆင်ကြမှာကဗုဒ္ဓဘာသာဝင်ဖုန်းကြီးတွေနဲ့ပြည်သူကြားမှာမနေ့ညကရန်ကုန်မှာရုံးဝင်စကဖြစ်ခဲ့ရတဲ့ဆက်ဆက်ပြီးတော့မွ슬လင်စံကြီးအသွင်ဆောင်တဲ့တင်းမာမှုတွေကိုဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံလှုပ်ဆောင်မှုကိုအမေရိကန်ကဖိအားပေးသွားမယ်ဆိုတဲ့အကြောင်းကို
Burma is a member in good standing of ASEAN. There obviously majority Muslim countries within ASEAN.
မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးဟောင်းဒရက်မရှာကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာအင်္ဂါနေ့ညပိုင်းတုန်းကမိုင်းတလုံးပေါက်ကွဲတဲ့တဲ့အပြင်စကိုင်းပညာရေးကောလိပ်အရင်းနဲ့ပတ်သက်ပြီးတော့ရန်ကုန်မှာကျောင်းသားတွေဆန္ဒပြရတဲ့တဲ့ဆရာတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားပါမယ်ရှင်။
အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှု James Comey ပေါ် Democratic Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမ္မတ Donald Trump ကပြောဆိုလိုက်ပြီး FBI ကြီးကဲကိုယာရုကထုတ်ပယ်ဖို့သူဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ပိုပြီးလုံလံကန်နိုင်မဲ့သူ FBI ရဲ့အခန့်ကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတရားရုံးနဲ့အစားထုတ်သွားမယ်လို့လည်းဒီကနေ့မနေ့ပါပဲသမ္မတက Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။ဝေဖန်သူတွေကတော့နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေနဲ့သမ္မတရဲ့လက်ထောက်တွေဆက်နွယ်ပတ်သက်မှုရှိမရှိ FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မင်းကုန်ထုတ်ဆရာဖြစ်လာနေတဲ့အကြောင်းပြောဆိုနေကြပါတယ်။သမ္မတ Trump ရဲ့မနေ့ကထုတ်ပြန်ချက်မှာတော့ FBI ညွှန်ကြားမှုကော်မတီကထိထိရရဥဆောင်နိုင်စွမ်းမရှိသူဖြစ်တာဝန်ကချက်ချင်းရက်စဲတဲ့အကြောင်းခက်ပြက်ပြက်ဖော်ပြထားတာပါ။ FBI ညွှန်ကြားမှုတွေဟာစနစ်တတန်တာဝန်ထမ်းဆောင်ဝင်ရှိပြီးယာရုကဖယ်ရှားခံရတဲ့ကော်မတီကတော့လွန်ခဲ့တဲ့၄လကမှတာဝန်ပေးခံထားရတာပါ။FBI ကြီးကဝန်ထမ်းတွေနဲ့ကယ်လီဖိုးနီးယားပြည်နယ်မှာတွေ့ဆုံနေစဉ်မှာပဲယာရုကဖယ်ရှားခံရကြောင်းသိခဲ့ရတာဖြစ်ပါတယ်။ရုံးမြင့်တညာသတင်းတွေမှာယာရုကဖယ်ရှားခံရတဲ့အကြောင်းရုတ်တရက်တွေ့ခါစားမှာသူကိုယ်တိုင်တော့မယုံခဲ့ဘူးလို့လည်းသတင်းတွေကဖော်ပြပါတယ်။ယာရုကဖယ်ရှားခံရတဲ့ကိစ္စနဲ့ပတ်သက်လို့ FBI ကြီးကဟောင်းကသုံးတရားလူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိသေးပါဘူး။ယာရုကဖယ်ရှားလိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းနေချုပ် Jeff Sessions နဲ့လက်ထောက်ဖြစ်သူတို့ရဲ့စာရင်းမှာဖော်ပြထားပြီး FBI ညွှန်ကြားမှုကဥပဒေကိုလိုလိုသုံးခဲ့တယ်လို့လည်းဆွဆွဲထားပါတယ်။2008နှစ်ကျုံရော့ဒ်ရိုဇန်စတန်ရဲ့စာထဲမှာတော့ညွှန်ကြားမှုကကော်မတီကသမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြန်ပက်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလိုင်းကလင်တန်ရဲ့အီးမေးလ်အသုံးပြုမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာကြီးကြီးမားမားအမှားယွင်းတွေလုပ်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဝန်ကြီးဟောင်းကလင်တန်ကိုအေးအေးမြေမြူတင်မှုလို့ဆုံးဖြတ်ခဲ့တာရှစ်နှစ်ချုပ်ရုံးရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ခဲ့တယ်လို့လည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲနဲ့မတိုင်မီလတွေအတွင်းဖြစ်ပွားခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့အခုချက်မှဘာကြောင့်အေးအေးယူရသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိလာပါဘူး။
American နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ပုတ်ထုံးနေ့ American နိုင်ငံခြားရေးဌာနမှတွေ့ဆုံဆွေးနွေးကြတဲ့အခါမှာတော့ Syria နဲ့ Ukraine နိုင်ငံတို့အရေးနှစ်နိုင်ငံကြားကွဲပြားချက်တွေကိုအဓိကဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ဒီနောက်ပိုင်းမှာတော့ American သမ္မတ Donald Trump နဲ့လည်းအင်ပီရိုမှာတွေ့ဆုံမှာပါ။အခုခီးစဉ်ကတော့2013ခုနှစ်နောက်ပိုင်း Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov ရဲ့ပထမဆုံး American ခီးစဉ်ဖြစ်ပါတယ်။ကလင်းငယ်တွေအပါအဝင်ရဲသားတွေအပေါ်စီးရီးယားတပ်ဖွဲ့တွေကဓာတ်တုလက်နဲ့တုံတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ပြီးနောက်ပိုင်းစီးရီးယားလေရင်ကွင်းတစ်ခုအပေါ်အမေရိကန်တို့ဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတင်းမာမှုတွေတိုးလာတဲ့ပြီးခဲ့တဲ့လတုန်းကလည်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရုရှားနိုင်ငံမော်စကိုမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါစီးရီးယားပြည်တွင်းစစ်ရက်စဲပြီးစီးရီးယားပြည်သူတွေအတွက်အစိုးရတစ်တရဖော်ဆောင်ပေးနိုင်တာလို့မျိုးအခုအပြောင်းတစ်ခုအတွက်နှစ်ဖက်တို့ဆွေးနွေးကြပွဲရှိပေမဲ့လည်းအခြေအလဲဆွေးနွေးကြတဲ့အခါမှာတော့သဘောတူညီချက်တစ်ခုကိုထွက်လာဖို့လမ်းမမြင်ဘူးလို့အမေရိကန်သံမဟောင်းအလက်ဇန္ဒားဘာရှ်ပေါင်းကပြောပါတယ် အနာဂတ်ဆီးရီးယားမှာသမ္မတဘာရှာလ်အယ်အာဆတ်ကိုပါဝင်ခဲ့တဲ့ပတ်သက်ပြီးအဓိကမပြေမလည်ဖြစ်မဲ့အနေအထားလို့သူကသုံးသပ်ပါတယ်။အမေရိကန်နဲ့နိုင်ငံအများအပြားကဆီးရီးယားသမ္မတယာရုကဖယ်ပေးရမယ်လို့ပြောဆိုထားပြီးမဲ့ရုရှားဘက်ကတော့ဆီးရီးယားသမ္မတကိုထောက်ခံထားတာဖြစ်ပါတယ်။
အမေရိကန်နဲ့နောက်နိုင်ငံကမဟာမိတ်တွေကရုရှားနိုင်ငံကစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေဆဲဖြစ်ကြောင်းအမေရိကန်စစ်ပဆိုင်ရာထိတ်တန့်ရာရှိသူကပြောဆိုလိုက်ပါတယ်။ဒီမိုကရေစီအခြေခံတွေကိုတိုက်ခိုက်ဖို့ရုရှားကဆက်လက်ကြိုးပမ်းနေဆဲဖြစ်တယ်ဆိုတာကိုပြည်သက်သမ္မတရွေးကောက်ပွဲတွေမှာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်စိုက်ဘာအင်တာနက်ကုကဲဌာနတမှုကလွှတ်တော်အမှတ်တွေကိုမနေ့တုန်းကပဲသတိပေးပြောကြားလိုက်တာဖြစ်ပါတယ်။ရုရှားရဲ့လုပ်ရက်တွေကိုသတိပြုမိခဲ့ပြီးတဲ့နောက်အမေရိကန်ဆိုတာတာဝန်ရှိသူတွေကပြင်သစ်အာဏာပိုင်တွေထံကြိုတင်ပေးခဲ့တဲ့အကြောင်းအမေရိကန်ရေတပ်ဖွဲ့ချုပ်ကြီးမက်ကယ်ရိုဂျာစ်ကထပ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီကိုပြောဆိုခဲ့တာပါ။ရုရှားရဲ့လုပ်ရက်တွေကိုစောင့်ကြည့်ထောက်လှမ်းရမှာပြည်ထောင်နိုင်ငံကဆက်သွယ်ရေးအခြေခံလုပ်ငန်းတချို့ကိုဖောက်ထွင်းမှုကြိုးပမ်းနေတာတွေ့ရတဲ့အကြောင်းနဲ့တွေ့ရှိတဲ့အချက်လက်တွေကိုပေးရပြီးကုညီနိုင်ငံရှိရင်လည်းကုညီဖို့ကမ်းလှမ်းခဲ့တဲ့အကြောင်းပြည်ထောင်တာဝန်ရှိသူတွေကိုပြောကြားခဲ့တယ်လို့လည်းဆိုပါတယ်။ပြည်ထောင်သမ္မတရွေးကောက်ပွဲမှာအနိုင်ရသွားခဲ့တဲ့အမေရိကန်မက်ခရွန်ကိုပြစ်မှတ်ထားပြီးရုရှားအင်တာနက်ဟက်ကာတွေကတက်ခိုက်ဖို့ကြံစီခဲ့တာကိုအမေရိကန်စိုက်ဘာအင်တာနက်ကာကွယ်ရေးဌာနတာဝန်ရှိသူတွေထောက်လှမ်းတွေ့ရှိခဲ့တာဖြစ်ကြောင်းလည်းဗိုလ်ချုပ်ကြီးရိုဂျာစ်ကပြောဆိုခဲ့တာပါ။ပြည်သူ့သမ္မတယူကော့ဘွဲမှာအလယ်လက်ဝါရီမက်ခရွန်နဲ့လက်ရဇွန်ဝါရီမယ်ရီလက်ပန်တို့တကြောပြန်ရှင်ပြန်ခဲ့ကြတဲ့ယူကော့ဘွဲတွေစဖို့36နာရီအလိုမှာပဲတရင်ချက်လက်တချို့နဲ့တူလုတ်ချံဖန်တီးထားတဲ့မှတ်တမ်းတွေကိုအင်တာနက်ဟက်ကာတွေဖွင့်ချခဲ့တာပါ။ဒီနောက်မှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာကြုံခဲ့ရသလိုပြည်သက်သမ္မတမက်ခရွန်ရဲ့စီယွန်ရေးအဖွဲ့ကိုအင်တာနက်ဟက်ကာတွေဖောက်ထွင်းတိုက်ခိုက်ခံရပြီးတရင်ချက်လက်အမြောက်များပေါက်ကြားခဲ့တဲ့အကြောင်းပြည်သက်ရွေးကောက်ပွဲကော်မရှင်ကလည်းအတိအပြုပြောဆိုခဲ့ပါတယ်။
အမေရိကန်နောက်ပိုင်းဝါရှင်တန်ပြည်နယ်ကနျူကလ িয়ার ဆက်ယုံနေရာကမြောက်လှန်ကောင်းတဲမှာရေဒီယိုတက်တီကြွဆွန့်ပစ်ပစ္စည်းတွေအပြည့်တင်ထားတဲ့ရင်တွဲတွေမှောက်ခဲ့ပြီးနောက်မှာတော့ယာနဲ့ချီတဲ့အလုသမားတွေကိုလုံခြုံရေးအခအခွဲယူချဖို့မနစ်အင်ကာနေကညွှန်ကြားခဲ့ရပါတယ်။တာဝန်ရှိသူတွေစစ်ဆေးချက်အရဟန်ဖို့နျူကလ িয়ার ဆက်ယုံသတ်မှတ်နေမြေတွင်ရေဒီယိုတက်တီကြွဓာတ်တွေစိမ့်ထွက်မှုမရှိပါဘူး။နောက်နျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေမှောက်ကြခြင်းမှာမြောက်ဥမင်လှန်ကောင်းအတွင်းမှာလည်းအလုသမားတွေမရှိခဲ့ကြပါဘူး။မတော်တဆဖြစ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဒုတိယကမ္ဘာစစ်ကိုအဆုံးသတ်ခဲ့တဲ့နျူကလ িয়ার ဘုံးကိုထုတ်လုပ်ဖို့ပလူတိုနီယံတွေကိုအခုဟန်ဖို့နျူကလ িয়ার ဆက်ယုံကနေထုတ်လုပ်ခဲ့တာဖြစ်ပါတယ်။နောက်ဆုံးနျူကလ িয়ার ဓာတ်ပေါင်းဖို့ကတော့1989ခုနှစ်မှာပိတ်ခဲ့တာဖြစ်ပေမဲ့နျူကလ িয়ার ဆွန့်ပစ်ပစ္စည်းလစ်တာတန်းနဲ့ချီပြီးဆက်ယုံလောင်ကန်တွေထဲမှာရှိနေသေးတာဖြစ်ပါတယ်။ပုံမှန်ရှင်းလင်းစစ်ဆေးရေးလုပ်တာမှာအခုလိုနျူကလ িয়ার ဆွန့်ပစ်ပစ္စည်းတွေရိုးစိတ်နေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။1980ပြည်လွန်နှစ်တွေကစလို့ဒီနျူကလ িয়ার ဆက်ယုံမှာအကြီးအကျယ်ရှင်းလင်းမှုတွေလုပ်နေတာဖြစ်ပြီးတစ်နှစ်ကိုကုန်ကျစရိတ်ဒေါ်လာ2ဘီလီယံရှိပါတယ်။ရှင်းလင်းရေးလုပ်ငန်းက2060ပြည်နှစ်အထိကြာမြင့်နိုင်ပြီးကုန်ကျစရိတ်ဒေါ်လာ100ဘီလီယံကျော်ကျမယ်လို့ခန့်မှန်းထားကြပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239 လိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ဗော်ဒူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲတမိုင်းမှာပထမဆုံးအချိန်မဲအများဆုံးနဲ့အပြတ်သတ်နိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲသမ္မတတစ်ဖြစ်မွန်ကျွန်ရင်ကျန်းသစ်စာချိန်ဆိုလိုက်ပါတယ်။အားရလိုက်စားမှုတွေနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့သမ္မတဟောင်းပတ်ကွန်ရဲ့ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီခေါင်းဆောင်လစ်ဘရယ်ဝါဒီသမ္မတအနိုင်ရခဲ့တာပါ။ဒီကနေ့လွှတ်တော်ကကျန်းသစ်စာချိန်ဆိုပွဲအခမ်းအနားမှာတော့အစိုးရတွင်ကအကျင့်ပြတ်ချစားမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်။သမ္မတရဲ့ဩဇာအာဏာကိုထိန်းချုပ်နိုင်မှုကော်ပိုရေးရှင်းကြီးတွေရဲ့သမ္မတရဲ့လုပ်ရက်တွေကိုနှိမ်နင်းမှုပညာရေးနဲ့အလုပ်ကံရရှိအစိုးရကတွန်းမြင့်တုံးဆွဲသွားဖို့ရှိသလိုချမ်းသာတဲ့သူတွေကိုအခွင့်အရေးတိုးကောက်ဖို့စတဲ့ပြုရင်ပြောင်းလဲရေးစီစဉ်တွေလှုပ်ဆောင်သွားဖို့လည်းကတိပြုခဲ့တာပါ။ရန်ဘက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့အစဉ်အသင့်ရှိနေသလိုတောင်ကိုရီးယားမှာခြေတင်ဖြစ်စရာကြုံနေရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရန်ကာကွယ်ရေးစနစ်နဲ့ပတ်သက်လို့အမေရိကန်တရုတ်နိုင်ငံတို့နဲ့ဆွေးနွေးညှိနှိုင်းလိုတယ်လို့လည်းပြောဆိုခဲ့ပါတယ်။အမျိုးသားလူညီညွတ်ပြည်ထောင်စုအများဆုံးဖြစ်ရှင်းသွားဖို့ရှိသလိုကိုရီးယားကျွန်းဆက်မှာငင်းချင်းရရှိအောင်အတက်နိုင်ဆုံးကြိုးပမ်းမှာဖြစ်တဲ့အကြောင်းနဲ့လိုအပ်ရင်ဝါရှင်တန်အထိသွားမှာဖြစ်သလိုတရုတ်နိုင်ငံဘေကျင်းမြို့တော်နဲ့ဂျပန်နိုင်ငံတိုကျိုမြို့တော်တွေသာမကဖြစ်နိုင်မယ်ဆိုရင်မြောက်ကိုရီးယားမြို့တော်ပျိုင်ယန်အထိပါသွားမှာဖြစ်တဲ့အကြောင်းသမ္မတကကတိပြုပြောကြားခဲ့တာပါ။သ မနာရွေးကောက်ပွဲမှာပြန်ဖက် Conservative ဝါရီဟွန်ဂျွန်ဖျိုးနဲ့အလယ်လက်ဝါရီအန်ချွန်ဆိုးတို့ကိုရှင်ပြိုင်အနိုင်ရခဲ့တဲ့တမနာတင်မွန်ချွန်အင်းရဲ့ဒီမိုကရက်တစ်ပါတီဟာကိုယ်စားလှယ်269နေရာရှိတဲ့လွှတ်တော်ထဲမှာ119နေရာရရှိထားပါတယ်။လွှတ်တော်ထဲမှာတခဲနဲ့လွှမ်းမိုးမထားနိုင်ပေမဲ့တမနာတင်အနေနဲ့တခြား Liberal ဝါရီပါတီငယ်တွေရဲ့ထောက်ခံမှုနဲ့အတူမူဝါဒတွေကိုအကောင့်ထက်ဖွင့်နိုင်မဲ့အလားအလာတွေလည်းရှိနေပါတယ်။
မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ကင်တွယ်ရေးမှာတောင်ကိုရီးယားနိုင်ငံနဲ့မဟာမိတ်အဖြစ်လက်တွဲလှုပ်ဆောင်သွားမယ်လို့အမေရိကန်ပြည်ထောင်စုကအခိုင်အမာပြောဆိုပါရတယ်။မနေ့အင်္ဂါနေ့ကတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာမြောက်ကိုရီးယားစစ်ပြေးဒုက္ခသည်မိဘတွေကမွေးဖွားလာသူ Liberal လူ့အခွင့်အရေးရှင်နေမွန်ဂျေအင်းအနိုင်ရချောင်းချိန်ညာပြီးနောက်မှာပဲအမေရိကန်ဘက်ကအခုလိုပြောဆိုတာဖြစ်ပါတယ်။မွန်ဂျေအင်းအနိုင်ရလိုက်တာကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်တောင်ကိုရီးယားဘက်ကထိတ်တဲရင်ဆိုင်ဖြည့်ရှင်းမှုရော့ကျသွားနိုင်တယ်လို့သုံးသပ်သူတွေက VOA ကိုပြောဆိုပြီးအမေရိကန်ခေါင်းဆောင်တွေကြားဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံမဟာမိတ်ဆက်ဆံရေးဆက်ပြီးခိုင်မာအကောင်စီဖို့ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မြဲစေဖို့ရွေးကောက်ခံသမ္မတမွန်ဂျေအင်းနဲ့ဆောင်ရွက်သွားလိုပါတယ်လို့အမေရိကန်သမ္မတအင်ဂျီရိုကြီးညာချက်ကဖော်ပြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမစ္စတာမွန်ဂျေအင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးဖို့စောင့်မျှော်နေတယ်လို့လည်းအင်ဂျီရိုပြောခွင့်ရရှောင်းစပိုက်ဆာကပြောဆိုထားပါတယ်ရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့နှစ်ပတ်လည်ညီလာခံကိုထိုင်ဝမ်ကျွန်းကကိုယ်စားလှယ်တွေ့ရောက်ခွင့်မပြုဖို့တရုတ်နိုင်ငံကပိတ်ပင်တားဆီးခဲ့ကြောင်းထိုင်ဝမ်ကပြောဆိုလိုက်တဲ့အတွက်တရုတ်ပြည်မှာရင်းနဲ့ကိုယ်ပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်တို့ကြားဆက်ဆံရေးမပြေလည်စရာတွေလည်းပိုတိုးလာပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမေလ22ရက်နေ့ကနေ31ရက်နေ့ထိကျင်းပသွားမယ့်ညီလာခံအတွက်ဖိတ်ကြားစာပေးပို့ရမယ်သတ်မှတ်ရချွန်လွန်သွားပြီလို့လည်းမနေ့တုန်းကပဲထိုင်ဝမ်အာဏာပိုင်တွေကပြောဆိုလိုက်ကြတာပါ။ WHO အဖွဲ့အတွင်းမှာတရုတ်နိုင်ငံကဩဇာအရှိန်အဝါသုံးပြီးထိုင်ဝမ်ကိုယ်စားလှယ်တွေကိုတရုတ်ခွင့်မပြုဖို့တားမြစ်ခဲ့တယ်လို့လည်းဆွဆွဲထားပါတယ်။ထိုင်ဝမ်ကျွန်းရဲ့ပန်ချာချက်တွေကိုအလေးမထားဘူးဆိုရင်တော့လူလူချမ်းမှာသဘောထားကောင်းမှာမဟုတ်ပဲဆက်ဆံရေးတွေလည်းထိခိုက်နိုင်တယ်ဆိုပြီးတော့လည်းထိုင်ဝမ်ဆွေးရတဲ့တရုတ်ပြည်မှာကြီးကြီးကကောင်စီပြောခွင့်ရပုဂ္ဂိုလ်ကသတိပေးထားပါတယ်
။အိန္ဒိယနိုင်ငံမှာမွတ်စလင်အမျိုးသားတွေကဇနီးတွေတွေကိုကွာရှင်းချောင်း၃ချိန်ပြောပြီးပြက်ဆဲလေရှိတဲ့ထုံးစံနဲ့ပတ်သက်လို့တရားဝင်မှုရှိမရှိတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာကာလကြာရှည်မတရားသဖြင့်ကျင့်သုံးခဲ့တဲ့အလေးအထားကိုပြင်ဆင်နိုင်လိမ့်မယ်လို့မွတ်စလင်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။မွတ်စလင်ထုံးစံကွာရှင်းပြက်ဆဲတဲ့အလေးအထားနဲ့ပတ်သက်လို့မနေ့ပြန်စတင်ကြားနာမှုတွေမလုပ်ခင်မှာပဲအခြေတွင်ဆွေးနွေးမှုတွေလည်းပေါ်ပေါက်နေတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အလွယ်တကူကွာရှင်းနိုင်တဲ့အလေးအထားကိုအဆုံးသတ်ရေးထောက်ခံထားပေမဲ့အယူအဆပြင်းထန်တဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတော့ဟိန္ဒူအမျိုးသားရေးဝါဒီ BJP ပါတီကမွတ်စလင်တွေရဲ့ထုံးတမ်းစင်လာတွေကိုပယ်ဖျက်ဖို့ကြိုးစားနေတဲ့နိုင်ငံရေးလှုပ်ရက်တစ်ခုအဖြစ်အပြင်းအထန်ကန့်ကွက်နေကြပါတယ်ရှင
်။ကွာလူနဲ့မတ်တင်ကြီးထိုက်တုတ်ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မွတ်စလင်စံတီအသွင်ဆောင်တဲ့တင်းမာမှုတွေကိုဖြည့်ရှင်းဖို့အတွက်မြန်မာနိုင်ငံအပေါ်ဖိအားပေးမှုတွေများလာနိုင်တဲ့ဆိုတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ဗုဒ္ဓဘာသာဝင်ဘုန်းကြီးတွေနဲ့ပြည်သူတချို့မင်းညာကရန်ကုန်မြို့မှာဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးတော့ပြည်သူတချို့ဒဏ်ရာရခဲ့တယ်လို့အပြည့်အစုံတချို့လည်းရှိခဲ့ပါတယ်။ဒီလပိုင်းတွင်းမှာလည်းရန်ကုန်မြို့မှာဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေခက်ဆစ်ဆစ်ဖြစ်ခဲ့တဲ့အပေါ်မှာဒေသတွင်းနိုင်ငံတွေရဲ့ဖိအားပေးမှုတွေနဲ့တရားပေါက်ရင်ဆိုင်ရနိုင်တယ်လို့အမေရိကန်သံတမန်ဟောင်းတဦးကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာအစိုးရအနေနဲ့ဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေပေါ်ကာယတွေရခတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကသုံးသပ်ပါတယ်။ပြည်စုံကမတင်ကြီးထက်ကပြောပြပေးပါလိမ့်မယ်
။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွတ်ရက်ကွက်နေသူတချို့တို့ကြားမင်းညာကဘာသာရေးအသွင်ဆောင်တဲ့ထိတ်တိုက်တွေ့မှုဖြစ်ခဲ့တာပါ။ဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်။မွတ်စလင်စံချင်ကြီးအသွင်ဆောင်တဲ့တင်းမာမှုတွေကိုကင်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေတာတွင်ဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဌာန USIP ရဲ့အာရှအစီအစဉ်ရဲ့အကြီးတန်းအကြံပေးဖြစ်သူ Derek Mitchell ကထောက်ပြပါတယ်
။ Well, in the Burma is a member in good standing of ASEAN. There obviously majority Muslim countries within ASEAN, including the largest in the world, which is Indonesia.
မြန်မာအာဆီယံနိုင်ငံတကာဖြစ်နေပြီးတော့သူသဖြင့်အင်ဒိုနီးရှားလိုကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်ဒီပေါ်မှာအနည်းငယ်စောင့်ကြည့်နေကြမှာပါဆိုတော့မြန်မာဆိုရပေါ်မှာဖိအားတွေပုံများလာမှာကတော့သိကြပါလေလူထုကြားချမ်းပန်နေဆက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုသူသဖြင့်မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပါ
ရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့တင်မာမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်းတိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါ။ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပဋိပက္ခတွေကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံနေရတဲ့မြန်မာအစိုးရအနေနဲ့အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်မာမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမဲ့အနေအထားရှိနိုင်ပါသလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချဲကအခုလိုတုံ့ပြန်ပါတယ်
I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think much of the anti Aung San Suu Kyi.
တကိစ္စနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူး။တကိစ္စကရခိုင်ကိစ္စနဲ့မပတ်သက်တဲ့တခြားကိစ္စတခုဖြစ်ပါလေ။ရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါလေ။တကိစ္စကတော့ပို့ပြီးတော့ကျယ်ပြန့်တဲ့မွတ်စလင်စန့်ကျင်ရေးယူဆဖြစ်နေတာပါ။တကိစ္စကိုကြိုတင်ကာကွယ်နိုင်မှုအခုအချိန်ထိဒေါအောင်ဆန်းစုကြည်ရောအန်တီအစိုးရကရောသူတို့လုံနိုင်တဲ့အားလုံးကိုလုဆောင်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့စိတ်သက်တွေကိုပြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့ချိန်ယူရမယ်ဆိုတာကိုအနောက်နိုင်ငံတွေကနားလည်ထားပါတယ
်။နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လုဆောင်နေပေမဲ့ထိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်ထိမ့်သိမ့်သိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်းမစ္စတာမစ်ရှဲကပြောပါတယ်။
I don't think they hesitate. I think a little bit. I mean, because it is so deeply rooted. Certainly the Constitution makes it very clear that any division according to religion.
ဆိုရပါကရေယူလို့ဆောင်မှုလက်တွတ်နေတယ်လို့ကျွန်တော်မထင်ပါဘူး။ကိုယ်ကွယ်ယုံကြည်မှုနဲ့ပတ်သက်ပြီးရံပြူလာတွေကဥပဒေချိုးဖောက်တယ်ဆိုတာကိုအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပြီးသားပါ။ယဟန်တွေကိုကိုင်တွင်နိုင်မှုကြိုးစားရတာကမြန်မာနိုင်ငံလိုဗုဒ္ဓဘာသာကိုထွတ်မြတ်ထားတဲ့နိုင်ငံမှာတိတ်ပြီးကိုင်ရတွေရခက်ပါလေ။တိတ်ပြီးလဲကဲဆက်ပါလေ။တချို့စိုးရင်ကြောက်ရွံ့မှုတွေကလည်းနည်းနည်းနည်းနည်းကိုရှိနေတာပါ။မတူညီတဲ့ယူဆတွေနဲ့တားဆရာရှိရှိအတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကင်တွေရပါလိမ့်မယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်မာမှုတွေကြိုးကြားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်တွေလှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လှုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှဲကသုံးသပ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်းကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအာဏာပိုင်တွေကိုခေါ်ယူဝင်ရောက်ကြီးစုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲကတနက်ပစ်ဖောက်လူစုခွဲခဲ့ရပါတယ်ရှင်
။မသိင်ထိုက်တင်ဆက်ထားတာပါ။ခုတစ်ခါမှာတော့မူဆယ်မှာမိုင်းပေါက်ကွဲတဲ့တဲ့င်းကိုတင်ဆက်ပေးကြပါတယ်။ချင်းမြင့်နယ်မြောက်ပိုင်းမူဆယ်မြို့105မိုင်မှာအင်္ဂါနေ့ညနေပိုင်းကမိုင်းတလုံးပေါက်ကွဲခဲ့ပြီးတော့နောက်ထပ်မိုင်းတလုံးကိုလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ရပါတယ်။ဒီမိုင်းပေါက်ကွဲတာကြောင့်ထိခိုက်သေးကြတာတော့မရှိပေမဲ့မူဆယ်မြို့မှာလုံခြုံရေးတင်းကျပ်ထားပါတယ်။ဒီရက်ပိုင်းတွေအတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားနေ့စဉ်ရက်ဆက်စွာလိုတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီလအတွင်းမှာဆိုအကြိမ်20နီးပါးဖြစ်ပွားခဲ့တာဖြစ်ပါတယ်။ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီမိုင်းပေါက်ကွဲမှုဟာတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကကုံသွယ်ရေးစခန်းမူဆယ်105မိုင်မှာဒီလ9ရက်နေ့ညနေ 4:05 မိနစ်ကဖြစ်ပွားခဲ့တာပါမိုင်းပေါက်ကွဲမှုအခြေအနေကိုတော့လုံခြုံရေးတပ်ဖွဲ့ကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်မူဆယ်မြို့105မိုင်မိုင်းယူကျေးရွာပြည်တော်စုဇမ္မာကြီးကနေမှာပေတရာအကွာမှာရှိတဲ့ဘုန်းကြီးကျောင်းအမည်ကကျတော့ထေရဝါဒဘုန်းကြီးကျောင်းအဝင်းသားဝဲဘက်ချမ်းကြီးတော့ယမနီပြင်ဝါကြားမှာထောင်ထားတဲ့အသမိုင်းတုံးကပောက်ကွဲသွားတာလူပရိသတ်ပစ္စည်းဘာမှထိခိုက်မှုမရှိဘူးဗျ။သူ့ဘောင်းအခွဲကသွားပြီးအမှနိုင်နေရှင်းနေဆောင်ရနေတဲ့အချိန်မှာပောက်ကွဲတဲ့နေရာကနေ20အကွာယမနီပြင်ဝါကြားမှာပဲကျွတ်ကျွတ်အနက်နဲ့ထုတ်ထားတဲ့ကျွန်တော်မိုင်းတို့ယူစားတဲ့အထုပ်တစ်ခုကိုတွေ့ရှိရတယ်ဗျ။ CND ဆိုတဲ့ရောင်းကိုအသုံးပြထားတဲ့တက်လို့မိုင်းတစ်ခုတွေ့ရှိရတယ်ပေါ့။မိုင်းကိုအဆက်မဲ့အစ်ကျွန်တော်ပြန်ပြီးလုပ်လိုက်နိုင်တယ်
လောလောဆယ်မှာလက်သက်တရခံကိုစုံစမ်းနေစေရှိပြီးမူဆယ်မြို့လုံခြုံရေးကိုတိုးမြင့်ထားတယ်လို့လည်းပြောပါတယ်။ဒေသခံတချို့ကဒီပေါက်ကွဲမှုဟာလက်ရှိအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ TNLA ခေါ်ပလောင်တပ်ဖွဲ့ရဲ့လက်ချက်အဖြစ်ပြောဆိုကြပေမဲ့ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ကဗိုလ်မှူးတက်အိုက်ကျော်ကညင်းဆိုပါတယ်
။ဒီဟာတော့မရှိဘူး။အဲ့ဒီကကြည့်ရမုံရင်လို့ပြောရအောင်။အဲ့မုံရင်မှာကျွန်တော်လူမျိုးမရှိဘူး။ကျွန်တော်အလို့ရှာတဲ့နေနေတာ။
ဒီကနေ့မနေ့ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသဖြစ်တဲ့မန်တုံမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့လည်းပြောပါတယ်
။ဟုတ်ကဲ့ဒီကနေ့တော့တိုက်ပွဲနဲ့နေရာထပ်မံဖြစ်ပွားတယ်။ဒီတော့ကဒီမန်တုံမြို့နယ်ထဲမှာပဲနေရာတော့ကတိုက်ပွဲတိစီရတော့မတိရသေးဘူး။မနေ့တော့၄ကြိမ်ဖြစ်တယ်ဒီကောင်ပြစ်ခတ်တဲ့ခဲမှုကတော့၃ကြိမ်လာပြီ။ ဒီနေ့နေရာတော့မန္တလေးမြို့နယ်ထဲမှာပဲဒီလေဖောင်လေခွန်ကြီးကနေမတင်ရဖြစ်တယ်တော်နေကြီးကနေမတင်ဖြစ်တယ်နေရာဘုနာတော်နေကြီးအာဒီနောက်နေရာကတော့နမ်ကျူနမ်ကျူဒီနေ့အဒီလာကမာဒီနေ့အပါဆင်းလို့စကူးကျင်ရှိ
ဒီတိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိပေမဲ့အသေးစိတ်တော့ပြောဆိုတာမရှိပါဘူးဒီလာနှစ်ရက်နေ့ကဖြစ်ပွားတဲ့နန်းခမ်းမြို့နယ်အတွင်းတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကပစ်ခတ်တာကြောင့်အသက်90အရွယ်အဖွားအိုတူဦးသေဆုံးကြောင်းနဲ့အမျိုးသမီး3ယောက်ထိခိုက်ကြောင်းဒေသခံတွေကပြောဆိုပါတယ်တပ်မတော်ဘက်ကလည်းဒီလာ5ရက်နေ့က TNLA ပလောင်တပ်ဖွဲ့ဘက်ကပစ်ခတ်တာကြောင့်နန်းခမ်းမြို့ပန်းထိုလင်းရွာကအရသား3ဦးဘုံစားထိမှန်ကြောင်းသတင်းထုတ်ပြန်ပါတယ်မေလာရှိရနေ့ကတော့နမ်တူမျိုးနဲ့မရင်ကျေးရွာကလက်ကွင်းအတွင်းမှာတွေ့ရှိတဲ့မြေမျိုးမိုင်းဟောင်းတစ်လုံးကိုစော်ကစားရာမှာမိုင်းပေါက်ကွဲမှုဖြစ်ပွားပြီးကိုရင်ရှိပါထိကြိုက်တန်းရရခဲ့တယ်လို့နမ်တူမျိုးနဲ့ပန်ဆယ်ရွာမှာမိုင်းနှိမ့်တာကြောင့်လက်ဖက်ခူးသူအမျိုးသမီး2ဦးထိကြိုက်ပြီး2ဦးကခြေရောပြတ်သွားခဲ့ပါတယ်
မူဆယ်မျိုးကမိုင်းပေါက်ကွဲတဲ့အကြောင်းနဲ့ပတ်သက်ပြီးတော့ကိုမိုးစော်ကသတင်းပေးပို့ထားတာပါခုတစ်ခါမှာတော့သခိုင်းပညာရေးကောလိပ်အရေးနဲ့ပတ်သက်ပြီးတော့ရန်ကုန်မှာကျောင်းသားတွေဆန္ဒပြတဲ့သတင်းကိုတင်ဆက်ပေးချင်ပါသေးတယ်။သခိုင်းပညာရေးကောလိပ်အတွင်းဖိနှိပ်မှုတွေရှိတဲ့ဆိုပြီးတော့ဧပြီလ26ရက်နေ့တုန်းကအစိမ့်မြင့်ပညာဦးစီးဌာနအထက်မြမာပြည်ရုံးရှိမှာဆန္ဒပြခဲ့တဲ့ဘကတညာအဖွဲ့ချုပ်ကကျောင်းသား၄ဦးကိုချမ်းအေးသာဆန်မြို့နယ်တရားရုံးကနေပြီးတော့ထောင်ဒဏ်၄လချမှတ်ပြီးတဲ့နောက်မှာတော့ရန်ကုန်မြို့မှာအခြေခံပညာကျောင်းသားသမဂ္ဂကဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။ပြည်စုံကတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ဘကတညာအဖွဲ့ချုပ်ကကိုဇော်ရဲထွတ်ကိုရဲမျိုးစွေကိုကောင်းစော်ဟိန်ကိုနှင်းအောင်တို့၄ဦးကိုချမ်းအေးသာဆန်မြို့နယ်တရားရုံးကနေပုံမှောက်19နဲ့ထောင်ဒဏ်တစ်လတရားရုံးကိုမထီမဲ့မြင်ပြုမှုနဲ့ထောင်ဒဏ်3လအလုံးပေါင်းထောင်ဒဏ်4လချမှတ်လိုက်ပြီးတဲ့နောက်တစ်ရက်ဖြစ်တဲ့ဗုဒ္ဓဘုနေ့မှာတော့ရန်ကုန်မြို့တော်ခမ်းမရှိကိုသွားပြီးအကသကျောင်းသားတွေကဆန္ဒပြပွဲလုပ်ခဲ့တာပါ။ထောင်ဒဏ်4လကြက်ခံခဲ့ရတဲ့ကျောင်းသားတွေကိုအကျဉ်းထောင်ကိုပြန်ခေါ်သွားစဉ်မှာရဲအာဏာပိုင်တွေကပြန်ပြန်တက်တက်ခေါ်ဆောင်သွားတယ်လို့ဆွဆွဲကြပြီးတရားရုံးကအထွတ်ရုံးရင်ဆန်ခတ်ဖြစ်နေတဲ့ပိုစတာတွေကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဘကသများအဖွဲ့ချုပ်ရဲ့အတွင်းရေးမှူးအဖွဲ့ဝင်ဖြစ်တဲ့ကိုမျိုးပူကပြောပြပါတယ်
။ပြောရတာဒီအစီအမံကျောင်းသားသမဂ္ဂကျောင်းသားတွေစုပြီးတော့ဒီမင်းကထောင်လေးလာချလိုက်တဲ့ကျောင်းသားတွေကိုစစ်ပေးဖို့နဲ့စစ်ပေးဖို့အတော့ပေါ့နော်။အဲ့ဒါကိုတို့ဆန္ဒပေါ်ထုတ်ပြပေါ့။အကသားတွေပဲအဓိကဥစ္စာဝင်ထုတ်သွားတာပါ။အဲအခုချိန်ကြီးတော့အဖမ်းစီးမရှိသေးဘူးဗျ။စားစီကစားစီရတော့တို့ဒီစုရနေရုပ်ကနေမှစားစီရှိနေလို့တော့ကျွန်တော်ရှားတယ်။
ဆန္ဒပြသူကျောင်းသားတွေနဲ့သူတို့ကိုဝန်ရံကြတဲ့ပြည်သူတွေနဲ့ဆိုအင်အား90ခန့်ရှိပြီးတားဆီးမှုတချို့ရှိပေမဲ့ဆန္ဒပြပွဲကတော့လူစုကွဲမသွားပဲရန်ကုန်မြို့တော်ခမ်းမရှိမှအဆုံးသတ်ခဲ့ပါတယ်ဆန္ဒပြပွဲနဲ့ပတ်သက်လို့ကြောက်ရရမြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအင်္ဂါနေ့ကတော့ချင်းအသံဆန်မြို့နယ်တရားရုံးကနေအမိန့်ချပြီးတဲ့နောက်မှာတော့ကျောင်းသား၄ဦးကိုရာဇဝတ်ကျင်းသားတွေလို့တန်ကျိုးတွေနဲ့လက်ထိတ်ခတ်ပြီးတဲ့နောက်ထောင်ကိုပြန်ခေါ်သွားချိန်မှာကျန်းတန်းစွာဆက်ဆံတာခံခဲ့ရတယ်ဆိုပြီးဘခတများအဖွဲ့ချုပ်ရဲ့အတွင်းမှုအဖွဲ့ဝင်ကိုမျိုးကိုကဆက်ပြောပြပါတယ်
။ဒီကတော့ဟောတဲ့အခါမှာဒီတောင်းသားတွေကိုအစ်ကျန်းသားလေးအတိုင်းမထားဘဲနဲ့သူတို့ကဘယ်လိုလုပ်ပါလဲဆိုဒီတန်သေးတွေနဲ့အဲလက်ထိတ်တွေနဲ့ကိုအကျန်းဖတ်ပြီးတော့အတင်းဆွဲလိုက်ရင်လာပေါ့ဗျာ။အာဒီဒုံကြီးပိုင်းရဲ့ချက်သွားတဲ့အဖြစ်ကိုဟောရုပ်ပြဆင်းတဲ့ဖြစ်ပြီးပြန်ပြီးတော့ခေါ်သွားတယ်ပေါ့။အ
ေဘီလာ26ရက်နေ့ကအစ်စ်မြင့်ပညာရေးဦးစီးဌာနအထက်မှာပြည်ရုံးရှိမှာဆန္ဒပြခဲ့တာကြောင့်ချက်ချင်းထိမ့်သိမ့်ခံရပြီးတဲ့နောက်နှစ်ပတ်ခန့်အကြာမှာတော့သူတို့ကိုထောင်ဒဏ်လေးလချမှတ်ခဲ့တာဖြစ်ပါတယ်။ကျောင်းသားတွေကတော့အာမခံဒဏ်ငွေလည်းမဆောင်တရားရုံးကိုလည်းတပိတ်မှောက်ခဲ့ပြီးဆန္ဒထုတ်ဖော်မှုတွေကိုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်
။ရန်ကုန်မြို့ကကျောင်းသားတွေရဲ့ဆန္ဒပြပွဲကြောင့်ကိုမဲအေးမကသတင်းပေးပို့ထားတာဖြစ်ပါတယ်။သတင်းရှင်များရှင် VOA ကနေဗုဒ္ဓဟူးနေ့မြန်မာပိုင်းစီစဉ်နေကိုည7နာရီထိဆက်ပြီးတော့တရထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ ။ email ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ဒါရှင်နေနေနဲ့ VOA ကနေခုလိုထုတ်လွှင့်နေတဲ့အတန်လွင့်စီစဉ်တဲ့အပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့အင်တာနက်ဆိုင်မှနာဖြစ်တဲ့ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်။ခုတစ်ခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးချင်ပါတယ်။ဥရုယာတီပြောင်းလဲလာမှုကိုဟန်တာရီကျိုးပန်းတဲ့ပါရီသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတာကိုအမေရိကန်ဆိုရကပြန်လည်ဖြတ်သိမ်းမယ်လို့ပြောထားတဲ့အပေါ်ဖိအားတွေတိုးလာနေပါတယ်။ကမ္ဘာတဝန်ဖန်လုံအိမ်ဓာတ်ငွေလျှော့ချနိုင်အောင်ကျိုးပန်းကြဖို့အလေးနက်ထားတိုက်တွန်းပြောဆိုနေတဲ့နေရာမှာဥရောပခေါင်းဆောင်တွေကုလသမဂ္ဂအကြီးအကဲဟောင်းတဦးနဲ့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားတို့လည်းပါဝင်ပါတယ်။နိုင်ငံပေါင်း195နိုင်ငံပါဝင်ပြီးတော့2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့တဲ့ပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုကိုပြန်လည်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကကတိပြုပြောခဲ့တာပါ။ဒါပေမဲ့အင်္ဂါနေ့တုန်းကတော့ဒီလိုရုပ်သိမ်းမဲ့အစီအစဉ်ကိုသမ္မတကဒုတိယအကြိမ်ရွှေ့ဆိုင်းလိုက်တဲ့အကြောင်းအင်ပီတော်ကကြေညာထားပါတယ်။ Slatisa Hooks ပေးပို့တဲ့သတင်းလှကိုမက်ခင်ပြည်ထွေးကပြောပြပေးပါလိမ့်မယ်
။တရုတ်အမေရိကန်နဲ့ဥရောပသမဂ္ဂ EU နိုင်ငံတွေဟာကမ္ဘာပေါ်မှာလေရုညီညွတ်မှုအဆိုးဆုံးဖြစ်စေတဲ့နိုင်ငံတွေပါ။တကယ်လို့ပါရီသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်လိုက်မယ်ဆိုရင်ကမ္ဘာကြီးပူလွေးလာမှုကိုလျှော့ချဖို့ကြိုးစားတဲ့ဆောင်ရွက်ချက်တွေတိတိတသားနှေးကွေးသွားနိုင်ပါတယ်။ဒီချက်ကို EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica Mogherini ကကုလသမဂ္ဂမှာထောက်ပြသွားပါတယ်
။ Everything is linked. So we continue to expect that the United States will find a way to remain committed to the Paris Agreement.
အားလုံးကဆက်ဆံနေကြပါဒါကြောင့်မလို့ American နေနဲ့ Paris သဘောတူစာချုပ်မှာဆက်ပြီးတော့လိုက်ပါဆောင်ရွက်နိုင်မယ်နည်းလမ်းတွေရှာဖွေသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။အခြေတင်ဆွေးနွေးမှုတွေဖြစ်နေတာလည်းကျမတို့သိပါတယ်။ဒါကိုလည်းကျမတို့နားလည်ပါတယ်။ဒါမို့လဲဥရုယာတီပြောင်းလဲလာမှုတွေနဲ့ပတ်သက်လို့နိုင်ငံပေါင်း195နိုင်ငံကသဘောတူလက်မှတ်ရေးထိုးထားတာဖြစ်ပြီးတော့ဒီစာချုပ်မှာရည်မှန်းချက်တွေကိုကိုနီကိုဟန်နဲ့အကောင့်အထက်ပေါ်ဆောင်ရွက်သွားဖို့ဖြစ်ပါတယ်။ American ပြည်အောင်စုအနေနဲ့လည်းကိုပိုင်ညီလန့်ရှာပြီးတော့လိုက်ပါဆောင်ရွက်လို့ရပါတယ်ရှင
်။ American သမ္မတ Trump ကတော့ကမ္ဘာကြီးပူလွေးလာတဲ့ဆိုတာကိုပြနိုင်တဲ့တသက်အထောက်အထားမရှိဘူးလို့ဆိုပြီးအရင်ကအကြေအေးပြောဆိုလာခဲ့တာပါ။ဒါပေမဲ့အခုပါရီသဘောတူစာချုပ်ကနေနှုတ်ထွက်ဖို့ကိစ္စကျွဲချပညာရှင်တွေနဲ့ထပ်မံဆွေးနွေးနေပြီးတော့ဆိုးဖြတ်ချက်ချဖို့ကိုတော့နောက်ဆုံးထားတဲ့အကြောင်းသမ္မတအင်ဗီရောပြောခွင့်ရရှောင်းစပိုင်ဆာကအင်္ဂါနေ့မှာပြောပါတယ
် The president has been meeting with his team for quite a while on this matter and
ဒီကိစ္စနဲ့ပတ်သက်လို့သူ့အဖွဲ့အစည်းနဲ့သမ္မတဆွေးနွေးနေကြကြပါပြီသမ္မတအနေနဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံအစည်းအဝေးကျင်းပပြီးတဲ့အချိန်ထိစောင်းပြီးလောလောဆယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှကြေညာဖို့မှမဟုတ်ပါဘူး
တဘာဝဖောက်ဝင်ချက်ကိုကာကွယ်ဖို့အလေးထားတိုက်တွန်းပြောဆိုနေတဲ့အထက်မှာသမ္မတဟောင်းအိုဘားမားလည်းပါပါတယ်။အီတလီနိုင်ငံမီလန်မြို့မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုမှာမစ္စတာအိုဘားမားကအမေရိကန်ပြည်ထောင်စုအနေနဲ့နောက်ဆုံးမှာပန်ကန်တဲ့လမ်းကြောင်းကိုရွေးနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းအင်္ဂါနေ့တုန်းကပြောဆိုသွားပါတယ်
။ That in part because of what we did over the last 8 years the private sector has already made a determination
လင်းကောင်းကလုံးငယ်ရှင်းနေတွင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကြောင့်ပုဂ္ဂိကကန္တာအနေနဲ့အနာဂတ်မှာတန်ရှင်းတဲ့စွမ်းအင်ကိုအသုံးပြုမယ်ဆိုတဲ့အလေးနက်ထားစွမ်းအင်မှုတွေရှိလာပါတယ်။တန်ရှင်းတဲ့စွမ်းအင်ပေါ်ရင်းနှီးမြှုပ်နှံမှုတွေလည်းရှိလာပါတယ်
။ကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံကရဲ့ကြိုးပမ်းမှုတွေကိုရေရှည်ထိခိုက်နိုင်စရာတော့မရှိဘူးလို့ AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်တစ်ခုမှာပြောဆိုသွားပါတယ်
။ Even if US pulls out tomorrow I will put money on the table that they will go back in 4 years
အမေရိကန်ကမနေ့ကမှနှုတ်ထွက်လိုက်တဲ့ဆိုရင်တောင်ဒါကလွန်ခဲ့တဲ့6နှစ်လောက်ကိုပြန်ရောက်သွားတာဖြစ်ပါလိမ့်မယ်စီးပွားရေးတိုင်ဝမ်နဲ့ဗဟုလိကကန္တာဘိုင်းကတော့အခုအတိုင်းဆက်ပြီးတော့စိတ်ပိုင်းပြတ်လုသွားကြမှာပါဖြစ်လာနိုင်တဲ့စိုးကျိုးတွေကိုသူတို့ကတည်ထားလို့ပါပဲ
ရာသီဥတုဖောက်ပြန်မှုတွေနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့ရည်တည်ချက်ကြောင့်တဘာဝပတ်ဝန်းကျင်ဆိုင်ရာတက်ကြွလှုပ်ရှားသူတွေသိပ္ပံပညာရှင်တွေနဲ့တာဝန်ပြည်သူတွေကတော့ဇက်တိုက်ဆိုသလိုကန့်ကွက်ဆန္ဒပြနေကြတာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသောတာရှင်များရှင်2019ခုနှစ်မေလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51ပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေမှာဆိုရင်တော့အမျိုးသားရေးနိုင်ငံသားရေးသူ့အတွေးဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
ဟုတ်ကဲ့ဒီဥစားကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရတော့တော့ပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်နေနေကတော့တော်တော်လေးကို
ဒေါက်တာခင်စောဝင်းကခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်အပတ်စဉ်တင်ဆက်နေကြလူဒူးနဲ့ကျမ်းမာရေးကဏ္ဍအပြင်အပတ်စဉ်အားကစားကဏ္ဍအစားတွေကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့လူဒူးနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြမှာပါဒီနေ့အရှိတောင်အာရှနိုင်ငံတွေမှာအထူးသတိထားရမယ့်ငှက်ပြားယောဂအကြောင်းကိုတင်ဆက်ပေးကြပါတယ်ငှက်ပြားယောဂအကြောင်းတစ်နှစ်ကိုလူပေါင်း4သိန်းလောက်သိဆုံးနေရပါတယ်ပြည်တော်ငှက်ဖျားယောဂဟာမြန်မာနိုင်ငံအပါအဝင်ရှေးတောင်အာရှဒေသတွေမှာအဖြစ်များတဲ့ယောဂလည်းဖြစ်တာကြောင့်မလို့ဒီယောဂကိုဘလို့ကြိုတင်သတိပြုကာကွယ်နိုင်တယ်လဲဆိုတာကိုဒီတစ်ပတ်ရဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ပေးထားပါတယ်ရှင
်2015ခုနှစ်ကမ္ဘာ့ကျန်းမာရေးအဖွဲ့စစ်တမ်းတွေအရကမ္ဘာလူ့ရေတဝက်နီးပါးဟာငှက်ဖျားယောဂကူးစက်ခံရဖို့အခွင့်အရေးရှိနေပါတယ်။ငှက်ဖျားယောဂဝေဒနာရှင်တွေနဲ့ငှက်ဖျားယောဂကြောင့်တေဆုံးရသူတွေကိုအာဖရိကဒေသမှာအများဆုံးတွေ့ရတယ်ဆိုပေမဲ့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှဒေသတွေ၊အရှေ့လယ်ပိုင်းဒေသတွေနဲ့လက်တင်အမေရိကဒေသတွေမှာလည်းငှက်ဖျားယောဂကူးစက်ပြန့်ပေါင်းမှုတွေကိုတွေ့ရှိနေပါသေးတယ်။ငှက်ဖျားယောဂနဲ့ပတ်သက်တဲ့မှားယွင်းတဲ့အယူဆတွေကိုရှောင်ကျဉ်ပြီးနည်းစနစ်တကျကာကွယ်မှုတွေပြုလုပ်ထားမယ်ဆိုရင်ငှက်ဖျားယောဂအန္တရာယ်ကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့ Center for Better Living မှအထူးတရယောဂကူးစက်ယောဂဝင်တဦးဖြစ်သူဒေါက်တာစုနိုင်ကပြောပါတယ်
ငှက်ဖျားယောဂအားဆိုတာကတော့အဓိကတော့ကျွန်မခုနရှေ့ကပြောသလိုပါပဲဒီ anopheles chain ပေါ့နော် chain မကိုက်ချင်ရမှုလို့အဓိကဖြစ်တာပါအဲ့တော့သူကဒီတခြားသူတွေပြောသလိုမျိုးဒီစိမ်ဆန့်ရေတောက်တာချိုးတာငပြောသီးတို့မှုတို့မြစ်တို့အလိုစားလို့ကုလားမျိုးလုံးဝလုံးဝမဟုတ်ပါဘူးအဲအဲ့တော့ဒီယောဂပိုးတည်ဆောင်ထားတဲ့အချင်းတစ်ခါကိုက်ယုံနေလဲငှက်ဖျားယောဂကကုနိုင်ပါတယ်အဲ့တော့လူချင်းကတော့မကုနိုင်ပါဘူးဒါအပြင်ယောဂပိုးရှိတဲ့သွေးတွေသွင်းတယ်ပြီးတော့အဲယောဂပိုးရှိတဲ့အက်တူဓာတ်တို့မျှဝေသုံးဆွဲမှုဆိုလဲသွေးရနေတဆင့်ကုဆက်နိုင်ပါတယ်အဲပြီးတော့အဓိကပြောချင်တာကတော့ကာဝယ်ခြင်းကကုသခြင်းထက်ပိုပြီးထောက်တယ်ဆိုတဲ့အတိုင်းပဲဒီငှက်ဖျားယောဂနဲ့ပတ်သက်တဲ့ကာဝယ်နည်းတွေကိုယ်တိုင်သိရှိနားလည်ပြီးတော့ဆောင်ရွက်ရမယ်ပြီးတော့ယောဂထူပြောတဲ့နေရာပေါ့နော်ငှက်ဖျားယောဂထူပြောတဲ့နေရာနေပြန်လာတယ်ဆိုရင်ဒီယောဂပိုးရှင်ရှိစစ်ဆေးရမယ်ဒီပြီးတော့ရှိခဲ့တယ်ဆိုလဲဒီအစွမ်းထက်တဲ့ငှက်ဖျားယောဂဆေးတွေကိုတောက်လို့ရတယ်အဲငှက်ဖျားယောဂရှိတဲ့နေရာမှာနေထိုင်နေသူဆိုလဲမပေါ်စားပဲနဲ့ကျန်းမာရေးဝန်ထမ်းနဲ့တေးချကုသတက်ပါတယ်ပြီးတော့ကိုယ်ဝန်ဆောင်မိခင်နေငှက်ဖျားဖြစ်ရင်တော့ပုံတော့အရေးကြီးပါတယ်အားကြောင့်ကိုယ်ဝန်ဆောင်မိခင်နေတဲ့ငှက်ဖျားနေချိုးပြီးကာကွယ်တင်တယ်ဒီကလေးတဦးဖျားရင်လဲငှက်ဖျားယောဂကိုကျုံတော့ဒီတွက်ထားတင်တာပေါ့နော်
စိန်ဆန်းရီတောက်လို့ငှက်ဖျားယောဂါဖြစ်တာငပြောသီးစားလို့ငှက်ဖျားယောဂါဖြစ်ရတာစတဲ့မှားရင်တဲ့အယူဆတွေဟာကျေးလက်နေပြည်သူတွေကြားထဲမှာအချိန်ကာလတစ်ခုထိစိုးမထားခဲ့ပါလေငှက်ဖျားယောဂါဟာငှက်ဖျားယောဂါဘူးတည်ဆောင်ထားတဲ့ချင်းကိုက်ခံရတာကနေတစ်ဆင့်ကူးစက်ခံရတာဖြစ်ပြီး Festival မျိုးစားငှက်ဖျားယောဂါဘူးဟာယောဂါပြင့်ထန်လေးရှိတယ်လို့သိရပါလေ
ငှက်ဖျားယောဂါဆိုတာကတော့ဒီမလေးရီးယားပါရာဆိုက်ငှက်ဖျားယောဂါပိုးတည်ဆောင်ထားတဲ့ခြင်းကြိုက်ခြင်းကြောင့်ဖြစ်လာတာပါဒီငှက်ဖျားယောဂါပိုးဒီတည်ဆောင်ထားခြင်းကတော့အဓိကတော့ Anopheles mosquito ခြင်းမပေါ့နော်သူကြိုက်တာနေပြီးတော့ဒီငှက်ဖျားယောဂါပိုးခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဖြစ်လာတာပဲဖြစ်ပါတယ်အဲ့တော့များစွာသောဒီ Plasmodium parasite တွေထဲမှာလူကိုဒုက္ခပေးနိုင်တဲ့ဒီလူမှာကူးစက်နိုင်တဲ့ပိုးတွေကတော့ Plasmodium falciparum Plasmodium vivax Plasmodium ovae နဲ့ Plasmodium malariae တို့ဆိုပြီးတော့ရှိပါတယ်အဲ့ထဲမှာဒီ Plasmodium falciparum ကတော့အနည်းငယ်အဖြစ်ဆုံးဖြစ်ပြီးတော့နောက်ဆက်တွဲလက္ခဏာတွေကိုလည်းဖြစ်စေနိုင်ပါတယ်
ချင်းကတဆင့်ကူးစက်ပြန့်နေတဲ့ငှက်ဖျားယောဂါကိုကာဝယ်တဲ့နေရာမှာချင်းကိုက်ခံရအောင်ကူးစက်ခြင်းဟာအကောင်းဆုံးကာကွယ်မှုနည်းလမ်းဖြစ်ပါတယ်ချင်းကိုက်ခံရတာအပြင်ငှက်ဖျားယောဂါကူးစက်နိုင်တဲ့နည်းလမ်းတွေကိုကြိုတင်သတိပြုကာဝယ်ထားတဲ့နယ်လို့ပြောပါတယ်
ဒီငှက်ပြယောဂါကတော့လေးထားပြီးကာဝယ်တဲ့ယောဂါတစ်မျိုးပဲဖြစ်ပါတယ်။ကာဝယ်ခြင်းမှာတော့အထူးအခြင်းမကိုက်ခံရအောင်ကာဝယ်ဖို့ကတော့အရေးကြီးဆုံးပါပဲ။အဲ့တော့ဒီခြင်းနောင်နဲ့အိမ်မယ်၊ခြင်းစေးလိမ့်မယ်၊ခြင်းစေးကိုထုံးမယ်။ပြီးတော့ခြင်းလုံစကားတွေတက်မယ်။ပြီးတော့ခြင်းပောက်ခွားရနေရာတွေကိုတေချာတုတ်တင်ရှင်းလဲမယ်ပေါ့နော်။အဲဒီပြီးတော့တကယ်လို့မဖြစ်မနေသွေးသွင်းရတော့မယ်ဆိုရင်တေချာစစ်ထားတဲ့သွေးကိုပဲသွင်းတင်တယ်။ပြီးတော့မလေးရီးယားဒီယောဂါပိုးရှိတဲ့နေရာကိုသွားမယ်ဆိုရင်ကာဝယ်ဆေးတွေလည်းချိုးပြီးတော့တောက်ထားရမယ်ပေါ့နော်။
ငါဖျားယောဂါဟာကျွတ်တင်ကာကွယ်နိုင်တဲ့အပြင်တောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပါလေ။စနစ်ကျကာကွယ်ကုသမှုတွေမပြုတ်လောက်ခဲ့ဘူးဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါလေ။ငါဖျားယောဂါဖြစ်ပြီးလို့တန်တရားရှိတဲ့အခါစနစ်ကျဆန်းသက်စစ်ဆေးပြီးကုသမှုတွေကိုအများဆုံးခံယူပေးဖို့လိုအပ်ပါလေ။
သွေးစစ်ဆေးလို့ရပါတယ်။ဒီသွေးထဲမှာဒီ malarian parasite ပေါ့နော်ငါးပြားယောဂါပိုးရှင်ဖြစ်စစ်လို့ရတယ်။ပြီးတော့ဖြစ်စေတဲ့အကောင်အမျိုးအစားတွေကိုစစ်လို့ရတယ်။ပြီးတော့ rapid diagnosis test လို့ခေါ်တဲ့နည်းနည်းလွယ်ကူပြီးတော့ဒီရူရှင်နဲ့ဒီ ICD ဒီပညာနဲ့စစ်လို့ရတယ်။အဲတကယ်လို့တခြားလိုအပ်တယ်ဆိုရင်တော့စီစစ်တာတို့ပြီးတော့ဒီဓာတ်မှန်ရိုက်တာတို့လည်းဆက်ပြီးတော့လုပ်ဆောင်လို့ရပါတယ်ရှင်။ဒီငါးပြားယောဂါပိုးဒီအတွက်ကုသတာကတော့ဒီ artemisinin based combination therapy လို့ခေါ်တာပေါ့နော်။ဒီ artemisinin ကိုအခြေခံပြီးတော့ဒီလုပ်ထားတဲ့ငါတောက်ငှက်ဖျားပြပစီပေါ့နော်အဲ့ဒါလေးတောက်လို့ရတယ်ဒါပေမဲ့ဒီငှက်ဖျားရဲ့နောက်ဆက်တွဲဆူကျူးတွေပေါ်လာမယ်ဆိုရင်တော့ဒီတောက်ဆင်းနေတာမကောက်ထိုးစီပါတွဲပြီးတော့အသုံးပြုပါမှာဖြစ်ပါတယ
်ငှက်ဖျားယောဂရဲ့ယူဆမှားတွေကိုရှောင်ကျင်ပြီးစနစ်ကျကာကွယ်ကုသမှုတွေပြုလုပ်ရင်ငှက်ဖျားယောဂကြောင့်အသက်ဆုံးရှုံးမှုတွေကိုကာကွယ်နိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ထာတန်းစော်တင်ဆက်ထားတဲ့လူလူနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြတာဖြစ်ပါတယ်။ဒီအစီအစဉ်ကိုနောက်ပတ်တွင်မှလည်းအပတ်စဉ်ဆက်လက်ပြီးတော့တင်ဆက်ပေးသွားအောင်မှာဖြစ်ပါတယ်ရှင်။
မိခင်ဆိုတာလူရဲ့အထိတ်ချတဲ့ပုံကိုဖြစ်ပါတယ်။အဲဒီလိုမြင့်မြတ်တဲ့မိခင်တွေကိုအထိတ်မြတ်တာကွန်ပျူတာတွေကလည်းဘာသာပေါင်းစုံရည်ကြီးမှုပေါင်းစုံတိုင်းမှာတွေ့ရတာပါ။လာမယ့်ဗီလ14ရက်နေ့တနင်္ဂနွေနေ့ကတော့အမေရိကန်ပြည်ထောင်စုမှာမိခင်မြတ်တာကိုအထူးအောက်မေ့ဂုဏ်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်။အဲ့ဒီမိခင်များနေ့မှာ VOA တိချင်းပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေအတွက်မြတ်တာတေးလေးတွေနဲ့ဂုဏ်ပြုခြင်းနဲ့ဆိုရင်တော့ VOA ရဲ့ Facebook စာမျက်နှာမှာမှတ်ချက်ရေးပြီးတိလက်ဆောင်တောင်းဆိုနိုင်ပါတယ်။ VOA ကိုအီးမေးလ်ပို့ပြီးတော့တိတောင်းမယ်ဆိုရင်လည်း Swami ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကိုတိလက်ဆောင်ပေးခြင်းတဲ့မိခင်ဓမ္မမဟုတ်ပြီးခင်လိုချစ်ခင်ရတဲ့သူတွေရဲ့နာမည်လေးရပ်တို့ကိုထည့်ရေးပေးဖို့မမေ့ကြပါနဲ့ရှင်။ view ကိုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
။မင်းမင်းလုံသားရဲ့ကြံစွန့်တင်မပေးဆက်တင်တဲ့တာမင်းမင်းso tancho o e mimi ni kaula mimi
တော်တာရှင်တွေလည်းမကြခင်ရဲ့ပိုင်းတွင်မှကြာရောက်မဲ့မိများနေမှာဒီသချင်းတောင်းပြီးတော့ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့အမျိုးသားရေးနိုင်ငံသားရေးသူ့အတွေ့ခေါင်းစဉ်နဲ့ဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကိုအမေရိကန်ပြည်အောင်စုကအလေးထားဆက်ဆံလာအောင်မြန်မာဘက်ကစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့တန်ပဒီပါ Institute ရဲ့ Director ခင်စောဝင်းကပြောပါတယ်။ဘာသာရေးနဲ့အမျိုးသားရေးအစွန်းရောက်မှုတွေကိုလည်းသူကဝေဖန်ထားပါတယ်။ဒေါက်တာခင်စောဝင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြအောင်ပါရှင
်။ဘူးလော်လော်စင်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်မြန်မာအမျိုးသားရေးစိတ်ဓာတ်ကောနောက်ပြီးတော့ethnic nationalism ပေါ့တိုင်းသားတွေရဲ့
okay
true လာတာ subcultural
okay
diversity ပုံများလာပြီးတော့ဖြစ်လာကြတယ်ဆိုတော့ဒီဟာလည်းတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်မှန်ပါတယ
်ဗုဒ္ဓဘာသာကိုအခြေခံတဲ့မြန်မာအမျိုးသားရေးစိတ်ဓာတ်ကိုပြောမယ်ဆိုရင်မြန်မာပြည်လွတ်လပ်ရေးရခေတ်ကတည်းကအခုပို့ပြီးတော့ပြောင်းပြင်းတက်လာတယ်ဗျအဲ့ဒီကတည်းကဆိုပို့ပြီးတော့သဘောထားတော်တော်ကျေပြင်းပြင်းလုပ်ခဲ့တွေ့ရပါတယ်
မှန်တယ်မှန်တယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆီအနာရှင်ခင်မာလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအာနာရှင်စင်ကဖိထားခဲ့တာလား
ဟုတ်တယ်
သူတို့ဘုံငုတ်ဆူသွားတာလားအခုကဘာကြောင့်ပြန်ပေါ်လာတယ်လဲအဲ့ဒါကိုလည်းကျွန်တော်ဆန်းစစ်စစ်ကြည့်ပါတယ
်ဟုတ်ကဲ့ဒီဥစ္စာကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးတဲ့တောင်းတပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တော်တော်လေးကိုဟို comfortable ဖြစ်ပါတိတ်ပြီးတော့စိုးရင်ပြပါမှုမရှိဘူးလွတ်လပ်ရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုအပြေကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြေဝါတယ်ပြေဝါရေးထားပါဗျာတခြားဘေးနိုင်ငံတွေနဲ့ရှင်းကြည့်မယ်ဆိုရင်မြန်မာပြည်ဟာဒီမိုကရေစီအကျင့် delay လက္ခဏာတွေဇယက်တွေရှိခဲ့ပါတယ် အားကြောင့်မလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်အနေနဲ့ကစိတ်ထဲမှာတိတ်ပြီးတော့စိုးရိမ်ပူပန်မှုလက်ရှိမရှိဘူးစိုးရိမ်နာပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရေးကြိုးပမ်းမှုမှာဆိုလို့ရှိရင်တော့အမျိုးသားရေးစိတ်ဓာတ်အမျိုးသားရေးဝါဒကအရေးကြီးပါတယ်ကောင်းပြီလွတ်လပ်ခဲ့ပြီပေါ့နော်သို့တော့မြန်မာပြည်ကအမျိုးစုတစုပဲနဲ့ဖွဲ့ထားတဲ့နိုင်ငံမဟုတ်ပါဘူးနော်အကုန်လုံးတမိုင်းဆန္ဒရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံအနေနဲ့ယဉ်ကျေးမှုနဲ့ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်ဆိုတဲ့အခါကျတော့ဆီယနာရှင်ခေတ်တစ်ခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးဖိနှိပ်ထားတဲ့တပည့်ဒီဥစ္စာတွေကငုတ်ရှိုးနေတယ်သို့တော့တကယ်တမ်းထောင်လောက်ကနေစပြီးတော့ဒီဥစ္စာတွေကကြိုကြကြိုကြပေါ်လာတယ်2010ရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီတက်ဆင့်တဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းရင်းသားတွေကပါဟောငါတို့လည်းမျိုးသားရေးဝါဒမြင့်တင်ရမယ်ဆွဲကန်ရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တို့တားလို့မရဘူးနော်ဒီပြောမယ်ဆိုရင်ပြောဖြစ်တဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာ3ပုံ2ပုံပေါ့60ကျော်လောက်ဟာတိုင်းသားတစ်ခုတည်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်နော်အမျိုးသားရေးဝါဒကောင်းတဲ့ဆိုပေမဲ့တခြားမျိုးသားရေးဝါဒနဲ့တွားပြီးပဋိပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ကြောက်စရာကောင်းပါတယ်နော်ဆိုတဲ့အခါကျတော့အမျိုးသားရေးဝါဒကကောင်းတယ်ဒီတိုးတော့လဲကို့ဘက်ကလည်းထင်းထင်းတင်းတင်းရှိရမယ်သူများကိုတွားပြီးကို့အနေနဲ့ကထိပါလို့မရဘူးဆိုတဲ့အတိလေးလိုပါတယ်ဒါကိုကျွန်တော်ဘာကြောင့်ပြောနေရလဲဆိုတော့ကျွန်တော်နံပါတ်1ကကျွန်တော်တို့ဒီလူမျိုးပေါင်းစုံเนาะဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့ multi ethnic nation လို့ခေါ်တာပေါ့အဲ့ဒါကဖြစ်မလာသေးဘူးဟုတ်လားနောက်တစ်ခုကကျွန်တော်တို့က federal ကိုသွားရမယ် federal ဝါဒကိုဒီစနစ်ကိုကျွန်တော်တို့နဲ့ထောက်လျှောက်ကြံလိုလားခဲ့ပါတယ်သူတို့အခုကြာတော့ဘလို့ဖြစ်လာလဲဆိုတော့ကျွန်တော်ဟော federal စနစ်ဆောက်တဲ့ကဒီဆောက်မယ်ဆိုလို့ရှိရင်ငါတို့နိုင်ငံနဲ့ငါတို့လူမျိုးတွေဟာအစင်းနဲ့ဖြစ်ကြလားဆိုပြီးတော့ကိုယ့်ကိုပြပြီးတော့မေးလာတယ်ပေါ့ဗျာအခုနဟာရီနဲ့တော့ပြီးတော့ချိန်မိတယ်ပေါ့
ဟုတ်ကဲ့ကုနာအမျိုးသားရေးလှုပ်ရှားမှုတွေသိများလာတယ်ဆိုတာပြီးမှမှအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုတဲ့အစွန်းရောက်အမျိုးသားရေးဝါဒီရေးအစွန်းရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါစို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူတို့ရဲ့နောက်ွယ်မှာပေါ့ဗျာဒါနိုင်ငံကြီးရွေချင်းနဲ့လှုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုခက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုတ်တယ်ဆိုတော့သုံးသပ်ချက်တချို့လည်းရှိရပါတယ်ဒေါက်တာခင်စောင်းဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျဒီမျိုးသားရေးအစွန်းရောက်ပြီဆိုလို့ရှိရင်နိုင်ငံရေးအေးရဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှုေဖို့ပြဿနာဖန်တီးဖို့အင်မတန်ကိုလွယ်ပါတယ်မြန်မာပြည်မာတွေမကပါဘူးเนาะအာရှမှာရောချားနိုင်ငံတွေမှာရောဒီဥစ္စာကအင်မတန်လွယ်တဲ့တွေ့เนาะမတမာတဲ့ဗျာယူရချက်မဖြောင့်မတ်တဲ့เนาะယူရချက်တွေရှိတဲ့နိုင်ငံရေးအင်အားစုတွေဟာဒါကိုသူတို့နဲ့အသုံးချလုပ်နိုင်ပါတယ်ကျွန်တော်ခုနကလူမျိုးရေးအစွန်းရောက်ကသာပြောနေတာဘာသာရေးဆုံးတည်းလည်းရှိတာပဲเนาะဘာသာရေးရောလူမျိုးရေးရောပေါင်းလိုက်ပြီဆိုလို့ရှင်ပို့တော်ကြောက်ဆရာကောင်းသေးတယ်ဆိုတော့ဒီဥစ္စာကိုနေပြည်တော်လူမျိုးကြီးမှာရုံးထဲမှာထိုင်ပြီးတော့မှညွှန်ကြားနေလို့မရဘူးလူလူတွေကိုဆင်းရမယ်ဟုတ်တယ်မလားခက်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောเนาะအကုန်လုံးကိုပဟိုချုပ်ကင်ထားတယ်နောက်ဒီပဟိုကလူတွေကပြောမစင်လူတွေကိုမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကเนาะဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့เนาะမိထိုးပေမဲ့လူတွေကပို့ပြီးတော့လုပ်လို့ကောင်းသွားသေးတယ
်အေးရဒီဘာသာရေးအစွန်းရောက်တွင်နဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွန်းရောက်တွေကိုမတတ်ကြတာကျွန်တော်တွေ့ရပါတယ်
ဟုတ်တယ်ဟုတ်ပါတယ်
ဆိုရှယ်မီဒီယာတွေမှာရေးကြတယ်ထို့အတူအမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စည်းတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်ဒီဟာတွေအားလုံးနဲ့အစွန်းနဲ့တပေါင်းတစ်စီးတည်းလုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားတယ်ကြိုးစားမှုမျိုးတွေ့ရပါလား
အခုစနေပြီစနေဟိုတနေ့ကပဲကျွန်တော်စီကို online ကနေပြီးတော့နိုင်ငံတော်အစိုးရကိုတင်းမဲ့စာဆောင်ကိုသူတို့နဲ့ပို့ပါတယ်အဲ့တော့လက်မထိုးပါဆိုတော့ကျွန်တော်လက်မထိုးလိုက်တယ်เนาะဆိုတော့ဒီရပ်ဖက်အဖွဲ့စည်းတွေပေါ့အမျိုးသမီးအဖွဲ့စည်းတွေလူငယ်အဖွဲ့စည်းတွေနေနဲ့ကဒီဘာသာရေးအစိုးရကိုထိတိရရဥပဒေရအစိုးရနေနဲ့ကင်တွေ့ပေးပါ
နောက်တစ်ခုမေးရတာနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပါတယ် NLD အစိုးရတက်လာပြီးတဲ့နောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလေးတစားနေရာပေးခံရတာတွေ့ရပါတယ်စင်ကာပူလိုနိုင်ငံကတော့လာပြီးတော့မြန်မာနိုင်ငံရဲ့ဆွေရကောင်းဆောင်ဒေါက်တာဆန်းစုကြည်ကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်တွေမှာစကားပြောပေးပါဘာညာဆိုပြီးတော့ပြောတဲ့အထိဖြစ်ပါတယ်ဒါပေမဲ့အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့ရည်ရွယ်ချက်ဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီမှာလည်းမြန်မာဆွေရကတော့ဂျာနီမှုတက်မအောင်ကြိုးစားနေတာတွေ့ရပါတယ်ဆိုအခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျင်းနေသလားဆိုပြောဆိုချက်တွေအများကြီးရှိပါတယ်နောက်ပြီးတော့ကျွန်တော်တစ်ခုသတိထားမိတာအမေရိကန်သမ္မတဒေါ်နယ်ထရမ့်က ဖိလစ်ပိုင်ဖိတ်တယ်တခြားအာနာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အာနာသိန်းဘိုချုပ်ကိုဖိတ်တယ
်
တင်ရိုးစီကဒီမိုကရေစီရီကောက်ပွဲနဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေတွေ့ရတယ
်
အဲ့ဒါဒေါက်တာကျွန်တော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟိုဖိတ်တဲ့ကိစ္စကတော့နည်းနည်းလေးစောပါတယ်လို့ပြောမှာပေါ့ဗျာဟုတ်လားဆိုတော့အာဆီယံကလည်းဆင်နိုင်ငံဖြစ်နေတာဟုတ်ဆိုတော့ဟိုကောင်ဆောင်၃ယောက်ကိုဖိတ်ပြီးတော့မှနောက်အလှည့်မှာမပြီးပါမလားဆိုတော့ဟိုအလားအလာလေးရတယ်ရှိပါတယ်လေဆိုတော့တခါလေးတော့ကျွန်တော်နေကလူစားကတော့ပြောလို့မရပါဘူးနော်ဒါဒီတင်မာရောဒီတင်မာတော့စိတ်ရှိရမှာပေါ့သို့တော့ဟိုတင်းနေကအာဆီယံနိုင်ငံကြီးဝင်ကြီးတွေနဲ့အမေရိကန်တွေ့တယ်ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်နေနေကတော့တက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းတမနာနဲ့မြင်းနဲ့နိုင်ငံတော်အတိုင်းအမင်းကပုံကိုဖြစ်တဲ့အတွက်တည်ရမယ်ဆိုလို့ရှိရင်ငါကနိုင်ငံကြီးဝင်ကြီးတွေနဲ့လာမယ်ဆိုပေမယ့်တိုင်ငယ်များထင်တယ်လားမသိဘူးအဆင်တော့မှားတာပေါ့
ဒါပေမဲ့သူက prior engagement လေးဟိုကဥရောပကိုသွားဖို့ဆိုတာကျူတင်စီစဉ်ထားပြီးသားဖြစ်တယ်ဆိုတော့
ဟုတ်ကဲ့ဥရောပလေးနဲ့ငါဟုတ်ပါတယ်ဒီဥစ္စာကအတလန်တစ်မုတ်တရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်တော်ပြောမယ်အမေရိကန်ကိုတည့်ရတော့လာလိုက်လာပြီးတော့မှခုနဥရောပခီးစဉ်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကျတော့ကိုကဒီလိုရေးကြီးတဲ့နေရာ၃နေရာလုံးကိုကခြင်ထားမယ်ဆိုလို့ရှိရင်ဒါမျိုးတွေကြုံနေရမှာပဲကိုကလည်းတက်ကငယ်တော့တာမဟုတ်ဘူးလေဆိုတော့ဒီဥစားတွေကိုကအကုန်လုံးကိုဒီဒေါင်းစီအောင်နော်ဖိဖိစီစီနဲ့ခြင်တွဲနိုင်ပါမလားဆိုတော့မိကုံကကိုယ့်ကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပမှာသွားမယ်ဆိုတော့ကဲပုတ်ရဟမင်းကြီးနဲ့တွေ့တယ်နော်ဘီအမ်မိုင်းနဲ့တွေ့တယ်ဒါတွေကတော့ဟုတ်တာပေါ့ဗျာတပ်ဝင်ရဲ့မှာတော့လှတာပေါ့သူတို့ရေးကြီးတဲ့အမေရိကန်နိုင်ငံလေးကျတော့ဘာလို့မတွေ့လဲဟုတ်လားဒီဥစားကတော့ကျွန်းနေတဲ့ကတော့ဒီနေ့လေးစဉ်းစားပုံကလွဲလို့ထင်ပါတယ်ခင်ဗျ
နောက်တစ်ခုကအဲအမေရိကန်မှာလည်းအရင်သမနာအိုဘားမားဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဥစားပေးပဲသူပထမဆုံးကမြန်မာနိုင်ငံကိုသ
ူကလည်းဟုတ်တယ်ဟုတ်တယ
်ဆိုတော့အခုအမေရိကန်လက်ရှိအစိုးရကလည်း Trump အစိုးရကလည်းအဲ့ဒီလောက်ထိရင်းနှီးဥစားပေးမှုမတွေ့ရဘူးလေမြန်မာနိုင်ငံ
ဟုတ်ကဲ့အဲ့ဒီကိစ္စမှာကတော့ကိုယ်ကလည်းပြောမယ်ဆိုရင်လုံးပြရမယ်လေခုနပြောလို့ဟိုခေါင်းဆောင်တွေကတော့ဖိတ်တယ်ပြောပြရကြံနေတယ်တစ်ဖက်မှာလည်းကိုယ်ကလည်းစိတ်ရှည်ရမယ်နောက်တစ်ခုကဘာမှပြမလဲဒီလိုခေါင်းဆောင်ကတော့ရှိပါတယ်ဆိုတဲ့ဟာကိုလည်းဒီ Trump ဆိုတဲ့ပုဂ္ဂိုလ်တယောက်ကိုသိအောင်လဲပြောရမှာပဲအချို့အမေရိကန်တွေကနောက်နေကြတယ်ကျွန်တော်မိတ်ဆွေတွေကဟာ Trump ဆိုတဲ့လူပါတဲ့အမပြေပမာရှိတယ်ဆိုတော့သိရတာမသိဘူးဆိုတော့ဒီစီကပြောနေကြတာပေါ့ဗျာဆိုတော့ကကြာကိုနေနေကခုလာလို့ထပြီးတော့ပြရမယ်ဘယ်လိုလဲဆိုတဲ့ဟာကဟာလားဟိုဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်နေနဲ့တွေ့တယ်လို့ပဲဒီမှာတော့အမေရိကန်ကိုလာပြီးတော့တခြားအာဆီယံနိုင်ငံယာယီဝင်ကြီးတွေနဲ့အတူနော်ဒီကိစ္စရေးချက်ကိစ္စတွေကိုလာပြီးတော့တရားဘူးလားဆွေးနွေးတင်တယ်လို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ
်။ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာကသမ္မတအိုဘားမားလက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် the only success story ပဲ
။
သူ့နိုင်ငံရဲ့ဝါရမှာဆိုတော့ဆိုတော့မြန်မာနိုင်ငံကိုဘာဖြစ်ဖြစ်သူကတိတ်မိတ်ပြီးတော့အကလုံးတွန့်တင်ပေးခဲ့တာတကယ်တော့မြန်မာနိုင်ငံစပွင့်လာတယ်သူ့လက်ထက်မှာသူကစပြီးတော့ဖွင့်ပေးခဲ့လို့ဆိုရင်လည်းတသိပ္ပိသားဖြစ်မှန်တယ်လို့ကျွန်တော်ထင်ပါတယ
်။
ဆိုတော့အမတ်ထရမ်ရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဒီလောက်အကြီးကြီးတဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့တေချာသူဖြစ်နေပါဦး။
တေချာသူတော့ကျွန်တော်ပြောချင်ပါဘူးဗျာ။ဒါပေမဲ့အဲ့ဒီအရေးအယံဖြစ်နေပြီပေါ့။နော်ဒါကဟိုထရမ်ကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူလက်ညှိုးထိုးပြီးတော့ဝေဖန်ခံနေရပါတယ်။ဒီလိုအချိန်မျိုးမှာထရမ်ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလား။ကို့အနေနဲ့ကလည်းကို့အနေထားကိုသူသိအောင်ပြောရမယ်လေ။ဒီတောင်ကျိုးပြင်းတဲ့ကိစ္စတွေပြုံးနေဆက်ဆံကိစ္စတွေမှာเนาะအရန်ကိုရွှေစာတွေကဟိုကြီးမားတဲ့စိန်ခေါ်မှုတွေကိစ္စမှာလည်းမြန်မာပြည်ကအရေးပါပါတယ်ဆိုရဟောလဲသူ့ကိုသိအောင်ပြောရမယ်ဗျဟုတ်တယ်မလားဒီပြောချင်ဆွတ်ထားလို့မရဘူ
းဟုတ်ကဲ့တော်တော်ကျွန်တော်ကျွန်တော်အခုထိပြောလာကြတဲ့အထက်မှာ NLD အစိုးရရဲ့အားနည်းချက်တွေဖြစ်တင်တော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ရပါတယ်တခုကျွန်တော်မြင်ချင်တာကောင်းတာကိုကျွန်တော်ရွေးပြီးကြည့်ကြပါဆိုကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စခဲ့ဖို့သင့်တဲ့အင်တာဗျူးစမှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် NLD အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ်ပြည်သူ
အဓိက credit ပေးရမယ်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့ပြည်ထောင်စုမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တစ်ခုကိုဖယ်ရှားပြီးတော့ကိုယ်ကနေရာဝင်ယူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်နှိပ်ပေါင်းများစွာလှူလာတန်တာခဲ့တဲ့ကိစ္စတစ်ခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတစ်ခုပေါ့သို့တော့အဲ့တော့လည်းမပြီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ခံထားပြီးတော့ပြည့်ကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ
်ထတာခင်ဇော်ဝင်းနဲ့ဦးကျက်စံသားတို့ဆွေးနွေးတုံ့သက်ထားတဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်သောတာရှင်များရှင်ခုဒီခါမှာတော့အခုလာမယ့်စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
တော်ရရှိများရှင်မြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ဖိပမာတွားရပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လီလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ပြကြမယ့်သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်ပြကြဖို့လည်းထမှန်ဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အားစားခဏကိုနားဆင်ကြမှာဖြစ်ပါတယ်။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
ပါကျွန်တော်ရန်တိုင်းမှာ VOA ရဲ့တပတ်အတွင်းအားသာသတင်းတွေကိုစတင်ကြေညာပေးသွားမှာဖြစ်ပါတယ်။အာဂျင်တီးနားကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအာရှကလပ်အသင်းတစ်ခုရဲ့နီးပါးဖြစ်လာပါပြီ။အီတလီကံတွင်တိုက်စစ်မှုဖရန်ချက်စကိုတော်တီကတော့ဒီနေ့ဘောလုံးရာသီကုန်းမှာအနားယူရမယ်လို့ကြေညာလိုက်ပါတယ်။လာမယ့်ဝင်းဘောလုံးပြိုင်ပွဲမှာမာရီယာရှာရာပိုဗာကိုပြိုင်ပွဲဝင်ခွင့်ပေးမပေးဆိုတာကိုပြိုင်ပွဲစီစဉ်သူတွေကစဉ်းစားနေကြပါတယ်။ဒီလိုတပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားမာရာဒေါနာဟာအာရှအသင်းတစ်ခုကိုနီးပြလုပ်ဖို့သဘောတူလိုက်ပါပြီ။ UAE နိုင်ငံကအယ်ဖူဂျာရာအသင်းကမာရာဒေါနာကိုနီးပြချုပ်ခန့်လိုက်တယ်လို့တနင်္ဂနွေနေ့ကကြေညာပါတယ်။ဒီအယ်ဖူဂျာရာအသင်းဟာ UAE ဒုတိယရန်ကအသင်းဖြစ်ပါတယ်။မာရာဒေါနာကလည်းသူအယ်ဖူဂျာရာအသင်းရဲ့နီးပြချုပ်သစ်ဖြစ်တဲ့တာဝန်ယူလိုက်ပြီးဆိုပြီးတော့ Facebook လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့ပါတယ်။မာရာဒေါနာဟာ2017တုန်းကတော့ UAE က LWC အသင်းရဲ့နီးပြလုပ်ခဲ့ပြီးတော့တနည်းအချာမှာနီးပြအဖြစ်ကနေထုတ်ခံခဲ့ရပါတယ်ခင်ဗျာ
။အီတလီရဲ့ဂန်ဝင်ကစားသမား Francesco Totti ဟာဘောလုံးလောကကနေအနားယူတော့မယ်လို့ကြေညာလိုက်ပါပြီ။ရိုမာအသင်းကောင်းဆောင် Totti ဟာဒီနေ့ဘောလုံးရာသီအကုန်ကျရင်ဘောလုံးကစားတာကနေအနားယူမှာဖြစ်တယ်လို့ရိုမာအသင်းရဲ့အောက်စား Director Monchi ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာဖြစ်ပါတယ
်။ Acuerdo es el que está.
ဒီဘောလုံးရာသီဟာသူ့ရဲ့နောက်ဆုံးဘောလုံးရာသီဖြစ်တယ်ဆိုတော့ကိုကလပ်အသင်းနဲ့သူနဲ့သဘောတူထားတာရှိပါတယ်။အဲ့ဒါပြီးသွားရင်တော့သူဟာကလပ်အသင်းရဲ့ဒါရိုက်တာဖုန်တူအဖြစ်နဲ့ဆက်ရှိနေပြီးတော့ကျွန်တော်နဲ့အတူတွဲလို့စေချင်ပါတယ်။သူဟာရိုမာအသင်းအတွက်တစ်သက်လုံးကစားလာတာဖြစ်တဲ့အတွက်ရိုမာအသင်းကဘလူးဆိုတော့ကိုကျွန်တော်ကိုသင်ပေးနိုင်မှာဖြစ်ပါတယ
်။သက်40ရှိပြီဖြစ်တဲ့တော်ဒီဟာအသက်73နှစ်သားကလေးကရိုမာအသင်းနဲ့တူရှိလာခဲ့ပြီးတော့လွန်ခဲ့တဲ့24နှစ် 1993 မှာရိုမာအတွက်ပွဲဥတွက်ကစားခဲ့တာပါ။မနစ်ကအနာယူဖို့လှုပ်ခဲ့ပေမဲ့သူဟာရိုမာနဲ့နောက်ထပ်တစ်နှစ်စားကြုပ်ထပ်တိုးခဲ့တာပါ။တော်တီဟာရိုမာနဲ့အတူစီးရီးဖလားကို2001မှာတစ်ကြိမ်ကိုပါအီတာလီယာဖလားကို2009နဲ့2008တွေမှာနှစ်နှစ်သက်တိုက်အနိုင်ရခဲ့ပြီးတော့ဂိုးပေါင်း300ကျော်သွင်းပေးခဲ့ပါတယ်။ဒါပြင်တော်တီဟာ2006ခုနှစ်မှာအီတလီနဲ့အတူကိုပါဖလားကိုပိုဆွဲခဲ့ပါတယ်ခင်ဗျာ။ဂွာဒိုဘောလုံးသမားမက်ဆီကတော့လက်ကျန်ကိုပါဖလားခြေစစ်ပွဲတွေကိုဝင်ပြိုင်လို့ရသွားပါပြီ။ဒိုင်ကိုဆဲတယ်ဆိုပြီးတော့သူ့ကို၄ပွဲပယ်ထားတာကိုဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်အယူခံကော်မတီကပယ်ဖျက်ပေးလိုက်တဲ့အတွက်မက်ဆီအနေနဲ့လက်ချန်ကမ္ဘာဖလားခြေစစ်ပွဲ၄ပွဲကိုဝင်ကစားလို့ရသွားပြီဖြစ်ပါတယ်။မက်ဆီကိုသားအာဂျင်တီးနားဘောလုံးဖွဲ့ချုပ်ကအယူခံဝင်ခဲ့တာဖြစ်ပါတယ်။ဖီဖာအယူခံကော်မတီကတက်သည့်အထောက်ထားမခိုင်လုံဘူးဆိုပြီးတော့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။အာဂျင်တီးနားကချီလီကိုတကိုးကိုမရှိနဲ့နိုင်တဲ့ပွဲမှာမက်ဆီကဒိုင်ကိုစော်ကားတိုက်ခိုက်ခဲ့တယ်ဆိုပြီးတော့၄ပွဲပယ်ခဲ့တာဖြစ်ပါတယ်။မက်ဆီသူ့ကိုဆဲတယ်ဆိုတာဒိုင်ကမသိခဲ့တာကြောင့်ပွဲထဲမှာတော့သူ့ကိုအရေးယူတာမလုပ်ခဲ့ပဲနောက်ပိုင်းမှအရေးယူခဲ့တာဖြစ်ပါတယ်။ချီလီကွင်းလယ်လူအာတူရိုဗီဒေါကတော့ FIFA ကအခုလိုမက်ဆီကိုပွဲပယ်ထားတာကိုဖျက်ပေးလိုက်တဲ့အတွက် FIFA ရဲ့စီမင်းစည်းကမ်းတွေဟာတပြေးညီမဟုတ်ပဲမက်ဆီအတွက်တော့တီးသန့်လုပ်ထားတယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ။ပေါ်တူဂီတိုက်စစ်မှုခရစ္စတီယာနိုရိုနယ်ဒိုဟာ Real Madrid အတွက်ဂိုးသွင်းပေးတာ400ရှိတော့ပါပြီ။ကမ္ဘာအကောင်းဆုံးဘောလုံးသမားစုကို၄ချိန်ရထားတဲ့ရိုနယ်ဒိုဟာပြီးခဲ့တဲ့တစ်ပတ်ကကစားခဲ့တဲ့ Champions League Semi-final ပထမအကြော့မှာ hat-trick 3 ဂိုး တွင်း ခဲ့တာ ကြောင့် အခု ဆို ရင် Ronaldo ဟာ Real အတွက် တွင်း တဲ့ ဂိုး ရေ အတွက် ဟာ 400 ရှိ သွား ပြီ ဖြစ် ပါ တယ် ဒါ ကြောင့် Real Madrid ဥက္ကဋ္ဌ Florentino Perez က Ronaldo ကို ဂိုး 400 ပြီ အထိမ်းအမှတ် အတွက် နံပါတ် 400 ကို ရိုက်ထား တဲ့ အသင်း အင်ဂျီ တစ်ထည်ကို ပေး ပြီး တော့ အကုန်ပြုတ် ခဲ့ ပါ တယ် ချီရောင်အစားဘက်မှာဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အင်ဂျီချင်းဖြစ်တဲ့ထိုင်းနိုင်ငံကတော့ဆာဗီယာနိုင်ငံသားမီလိုဗန်ရာဂျီဘက်ကိုထိုင်းလက်ရွေးစင်အသင်းရဲ့နှီးပါဖြစ်နဲ့ခန့်လိုက်ပါတယ်မေလာ9ရက်နေ့ကသတင်းစာရှင်းလင်းပွဲမှာရာဂျီဘက်ပြောတာကတော့
ကျွန်တော်ပထမဆုံးတွေ့တာကတော့အခုထပ်ပို့ပြီးတော့ဒုတက်အောင်လှုပ်သွားစရာတွေရှိပါတယ်ထိုင်းအသင်းနေနဲ့အာရှမှာထိတ်တန့်အသင်းသင်းဖြစ်ချင်ပြီးဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ရလဒ်ကောင်းတွေထွက်လာအောင်အာရှမှာထိတ်တန့်အသင်းသင်းဖြစ်အောင်လှုပ်သွားမှာဖြစ်ပါတယ
်ထိုင်းဘောလုံးဖွဲ့ချုပ်ကပြီးခဲ့တော့ကနီးပြတောင်ကနေနှုတ်ထွက်သွားတဲ့ထိုင်းလက်ရွေးစင်တိုက်စစ်မှုဟောင်းကိုက်တီဆက်နေရာမှာသူနဲ့စားထိုးခန့်အပ်ခဲ့တာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံကကမ္ဘာကျော်တင်နစ်အလှမယ်မာရီယာရှာရာပိုဗာဟာတင်နစ်ပြိုင်ပွဲတွေကိုပြန်ကစားနေပြီဖြစ်ပါတယ်တားမြစ်ဆေး3ဆွဲမှုနဲ့တင်နစ်ကစားတာ15လကြာပြိုင်ပင်ခံပြီးရနောက်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကဂျာမနီနိုင်ငံမှာကျင်းပတဲ့ Stuttgart Open ပြိုင်ပွဲမှာပထမဆုံးဝင်ပြိုင်ခဲ့တာပါတိုင်ပွဲစီစဉ်သူတွေဘက်ကဖိတ်တဲ့အတွက်ဝင်ပြိုင်ခဲ့တာပါသိမ်းမကြခင်အချိန်အတွင်းမှာတော့ပြင်သစ် Open နဲ့ Wimbledon Grand Slam ပြိုင်ပွဲတွေလာတော့မှာဖြစ်လို့သူ့ဘက်ကလည်းပြင်းစင်းနေပါတယ်။ဒါပေမဲ့ Sharapova ဟာတားမြစ်ဆေး3ဆွဲခဲ့တာကြောင့်သူရထားတဲ့အမှတ်တွေအစင်းသတ်မှတ်ချက်တွေအားလုံးပယ်ဖျက်ခံလိုက်ရတဲ့အတွက်သူ့အနေနဲ့ပြိုင်ပွဲကိုအရင်လိုအလိုလျောက်တော့တိုက်ရိုက်ဝင်ပြိုင်နိုင်တဲ့အနေအထားမှာမရှိသေးပဲဖြစ်နေပါတယ်။ပြင်သစ် Open ကိုဝင်မဝင်ဆိုတာမသိရသေးပေမဲ့ Wimbledon ပြိုင်ပွဲစီစဉ်သူတွေကတော့ Sharapova ကိုပြိုင်ပွဲအတွက်ဖိတ်ခေါ်သွားမလားဆိုတာကိုစဉ်းစားနေကြပါတယ်။All England club ရဲ့ဥက္ကဋ္ဌ Philip Brook ပြောတာကတော့
and
ပြိုင်ပွဲကိုလူတွေစိတ်ပူဝင်စားလောက်အောင်ဘာတွေထပ်ဖြည့်သွားဖို့လိုမလဲဆိုတာကိုကျွန်တော်စဉ်းစားသွားမှာဖြစ်ပါတယ်။ဒါကြောင့်မလို့တကယ်လို့ Wimbledon ပြိုင်ပွဲမှာကစားခဲ့တဲ့မှတ်တမ်းကောင်းကောင်းရှိတဲ့သူတယောက်ဆိုရင်ဒီချက်ကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားသွားမှာဖြစ်ပါတယ်
။ Sharapova အနေနဲ့ဒီမတိုင်ခင်ကစားမဲ့ Madrid နဲ့ Roma Open ပြိုင်ပွဲတွေမှာရလက်ကောင်းကောင်းရပြီးတော့မေလ22ရက်နေ့မတိုင်ခင်အဆင့်တရာအတွင်းဝင်နိုင်ခဲ့တယ်ဆိုရင်တော့သူအနေနဲ့ Wimbledon ပြိုင်ပွဲကိုအလိုလျောက်ဝင်ခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
ကွေးနိုင်တင်ဆက်ထားတဲ့အားစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်ဖီရီကနေပေါ်ဒူးနေညပိုင်းစီစဉ်ဒီကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကောင်းလင်ဦးကကြီးညာပေးပါမယ်ရှင်
။အမေရိကန်ပြည်အစုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှု James Comey ပေါ် Democratic Republican Party နှစ်ပတ်စလုံးကတယောက်မှအယုံကြည်မရှိကြတော့ဘူးလို့သမ္မတ Donald Trump ကပြောဆိုလိုက်ပြီး FBI ကြီးကဲကိုရာဂုကထုတ်ပယ်ဖို့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ပိုပြီးလုံလံကန်နေမဲ့သူ FBI ရဲ့အခန်းကဏ္ဍကိုပြန်လည်မြင့်တင်ပေးနိုင်မဲ့သူတရားအောင်နဲ့အစားထိုးသွားမယ်လို့လည်းဒီကနေ့နဲ့မှပဲသမ္မတက Twitter Internet လူမှုကွန်ရက်ကနေပြောဆိုလိုက်တာပါ American နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ Russian နိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့ဒီကနေ့ American နိုင်ငံခြားရေးဌာနမှာတွေ့ဆုံရမှာ Syria နဲ့ Ukraine နိုင်ငံအရေးနဲ့ပတ်သက်လို့ American နဲ့ Russia တို့ကြားသဘောထားကွဲပြားနေရတယ်ကိုအဓိကအာရုံစိုက်ဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ် Russian နိုင်ငံခြားရေးဝန်ကြီးက American သမ္မတ Donald Trump နဲ့လည်းအင်ဂျီရောမှာတွေ့ဆုံမှုစီစဉ်ထားပါတယ်စီးရီးယားနိုင်ငံကာဒစ်ပြည်သူ့စစ်ဘက် YPG ကိုလက်နက်တပ်ဆင်မှုအမေရိကန်ရဲ့ဆုံးဖြတ်ချက်ကြောင့်တူရကီနိုင်ငံကဒေါသထွက်ခဲ့ပါတယ်။ကာဒစ်ပြည်သူ့စစ်ဘက်ဟာအကြမ်းဖက်အုပ်စုတစ်ခုဖြစ်တဲ့အကြောင်းအမေရိကန်အနေနဲ့ကောင်းကောင်းသိရှိထားတဲ့အတွက်ဆုံးဖြတ်ချက်ကိုတူရကီနိုင်ငံအနေနဲ့လက်မခံနိုင်ဘူးလို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ထောင်ကိုရီးယားနိုင်ငံသမ္မတရွေးကောက်ပွဲမှာတမိုင်းမှာပထမဆုံးအချိန်မှအများဆုံးနဲ့အပြတ်သက်အနံ့ရခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတအသစ်ဖြစ်တဲ့မွန်ချွန်ရေးကျန်းသစ္စာချိန်ဆိုလိုက်ပါတယ်ဒီကနေ့လွှတ်တော်ကကျန်းသစ္စာချိန်ဆိုဝဲအခမ်းအနားအတွင်းမှာတော့အစိုးရတွေကအကျဉ်းပြချစားမှုတွေကိုအဆုံးသတ်အောင်လုပ်ဖို့ကတိပြုခဲ့ပါတယ်ရန်ဘက်မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်အောင်လုပ်ဖို့အသင်းရှိသူတောက်ကိုရီးယားမှာခြေတင်ဖြစ်စရာတွေကြုံနေရတဲ့အမေရိကန်ရဲ့မစ်ဆိုင်းတုံးရံကာကွယ်ဆင်းနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမယ်လို့လည်းကတိပြုခဲ့ပါတယ်
တင်ချင်းချုပ်ကိုကိုယ်ကလည်းဥက္ကဋ္ဌပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mackin ဖြူထွေးဖြစ်ပြီးတော့ engineer ကတော့ Michael Dubinsky ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် View American Than မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီတိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ် View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.